Welcome to the Voice of America in Burmese.
မြန်မာပြည်သတ်တရှင်များဘေကင်းလုံခြုံစွာနဲ့နှုတ်ထနိုင်တဲ့မနက်ခင်းဖြစ်ပါသည်ညာ2025ခုနှစ်ဇန်နဝါရီလ4ရက်89နှစ်မြောက်လွတ်လပ်ရေးနေ့အခါသမယမှာ VOA American တိုင်းရဲ့စနေမနက်ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။အခုအစီအစဉ်ပထမပိုင်းနိုင်ဝက်ကိုလိုင်းထိုမီတာ40 30နဲ့ 25 တို့ကနေဖိုင်းယူနိုင်နေပါတယ်။မနက်6နာရီကနေ9နာရီထိတနင်္ဂနွေလုံးစာအစီအစဉ်လေးကိုတော့လူမှုမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube ဆာမျက်နှာကနေနားဆင်ချစ်ရှုနိုင်ပါတယ်ကျွန်တော်တို့ညီမကြီးပါဗျာ
အမေရိကန်တမ်နီလုပ်ငန်း UST ကိုဂျပန်ကဝယ်ယူသမရဂျိုးဘာဒန်ကကန့်ကွက်ကြောင်းကြေညာပါတယ်အောက်လွတ်တော်ဥက္ကဋ္ဌဖြစ် Mike Johnson ကိုတောက်ကြနေကမဲပေးပြီးပြန်လဲရွေးချယ်လိုက်ပါတယ်ရွန်ဂျာ200နီးပါးလဲပါလာတဲ့ဆက်လီကိုမလေးအာဏာပိုင်တွေကလန်ကာဝီကျွန်းမှာဖမ်းဆီးလိုက်ပါတယ
်အဲ့လိုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်ကိုကြားဖို့ရှိသလိုအထူးအစီအစဉ်ဖြစ်မြန်မာနယ်ဝါတွေရဲ့မျက်မှောက်အမေရိကန်နိုင်ငံရေးသုံးသပ်ချက်တွေကိုလည်းတက်ဆက်ပါပဲအဲ့တော့ဘတ်ဆင်ကန္တာရီထဲမှာတော့အမေရိကန်မှာမွေးဖွားကြီးပင်းခဲ့ပေမဲ့မြမရင်ကျေးမှုကိုဘဝအစိတ်ပိုင်းတည့်ရနေနဲ့ရွေးချယ်ခဲ့တဲ့လူငယ်ဆန်နီယာဆီယာလီအကြောင်းကိုသုတဆုံးတဲ့အမေရိကန်တစ်ခွင်မှာရှိရှုနားဆင်ရဖို့ရှိပါတယ်။အဲ့တော့မျိုးသမီးကန္တာနဲ့သိပ္ပံနဲ့နှိပညာကန္တာရီလည်းထုတ်လွှင့်မှုပြသထားပါလိမ့်မယ်။အခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တရောက်တဲ့တဲ့တွေကိုမတ်ခင်ပြူထွေးရချင်ကြပါမယ
်။အမေရိကန်သံတမန်လုပ်ငန်းကြီး UST ကိုဂျပန်နစ်ပွန်စတီကုမ္ပဏီကဝယ်ယူမဲ့ကိစ္စသူ့အခိုင်အမာဆက်ပြီးတော့ကန့်ကွက်တဲ့အကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေကကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်ဒေါ်လာ 14.9 ဘီလီယံနဲ့ UST ကုမ္ပဏီကိုဂျပန်ကဝယ်ဖို့ကြိုးပမ်းနေတာပါ။ဒါကိုလက်ခံလိုက်မယ်ဆိုရင်အမေရိကန်ရဲ့အချင်းဆုံးသံတမန်ထုတ်လို့ရေးလုပ်ငန်းကြီးတွေကတခုနိုင်ငံခြားကုမ္ပဏီလက်ထက်ကိုရောက်သွားမှာဖြစ်ပြီးဒါဟာအမေရိကန်အမျိုးသားလုံခြုံရေးကိုအနေရကျရောက်စေမှာဖြစ်ပြီးတော့အရေးပါတဲ့ကုန်ပစ္စည်းထုတ်လုပ်ထုတ်ပို့ရောင်းချမှုအဆင့်ဆင့်ကိုပါထိခိုက်စေမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကကြေညာချက်မှာပြောပါတယ်။အမျိုးသားလုံခြုံရေးကိုအနေရကျရောက်စေနိုင်တယ်လို့ပြောတဲ့အပေါ်မှာတော့ဘယ်လိုပုံစံကျရောက်စေနိုင်တယ်ဆိုတာကိုသမ္မတကမရှင်းထားပါဘူး။အခုလိုသမ္မတကိုယ်တိုင်ကတာမြင်တဲ့အတွက် UST ကုမ္ပဏီကိုရောင်းချမဲ့ကိစ္စပြက်ပြဲသွားတာဟာအမေရိကန်သံတမန်အလုပ်သမားများတတ်မှတ်ကအတွက်ကတော့အောင်ပွဲကြီးတစ်ခုဖြစ်ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကလည်းတချိန်ကအောင်မြင်ခဲ့တဲ့အမေရိကန်သံတမန်လုပ်ငန်းကြီးကိုနိုင်ငံခြားကုမ္ပဏီတစ်ခုကဝယ်ယူမဲ့ကိစ္စသူလဲစန့်ကျင်ကန့်ကွက်တယ်ဆိုပြီးသိမကြခင်ကပဲပြောဆိုခဲ့ပါတယ်ရှင်။တရုတ်နည်းပညာကုမ္ပဏီ Integrity Technology Group ကိုအမေရိကန်အစိုးရကစိုက်ဘာလုံခြုံရေးပိတ်ဆို့တန်ခတ်မှုတရက်တောက်ကြနေကချမှတ်လိုက်တဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဌာန website မှာဖော်ပြပါရယ် Flux Typhoon လို့နာမည်ပေးထားတဲ့ Internet ကနေအချက်လက်တွေကိုဖောက်ထွင်းခိုးယူတဲ့တရုတ် Hacker အဖွဲ့ကြီးရဲ့နောက်ွယ်မှာတရုတ်အခြေစား Integrity နည်းပညာကုမ္ပဏီပါဝင်ပတ်သက်နေတယ်လို့အနောက်နိုင်ငံအစိုးရအရာရှိတွေကလည်းအရင်ကတည်းကစွပ်စွဲပြောဆိုနေတာပါ American Federal အစိုးရစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးChristopher Worry ကလည်းတရုတ်ကုမ္ပဏီဟာဒီ IT နည်းပညာကုမ္ပဏီတစ်ခုလို့ပြောပေမဲ့လို့လည်းတရုတ်အစိုးရလုံခြုံရေးအေဂျင်စီတွေအတွက်ထောက်လန်းရေးအချက်လက်တွေကိုရှာဖွေပြီးတရှိုးထောက်လန်းတာတွေကိုလုပ်ပေးနေတာဖြစ်တယ်လို့ပြီးခဲ့တဲ့နှစ်ကကျင်းပတဲ့စိုက်ဘာလုံခြုံရေးညီလာခံတရက်မှာပြောဆိုခဲ့ပါတယ်။အခုလို FBI ညွှန်ကြားရေးမှူးရဲ့ပြောဆိုမှုကိုအဲ့ဒီအချိန်ကတရုတ်အစိုးရအရာရှိတွေကပြန်လည်တုံ့ပြန်ခဲ့တာမှာတော့အမေရိကန်နဲ့မဟာမိတ်တွေဟာအတရုတ်အပေါ်မှာခိုင်လုံမှုမရှိတဲ့ကောက်ချက်တွေစွဲပြီးအခြေမြင့်မရှိဆွဆွဲပြောဆိုနေတာဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ရှင်။116ချိန်မြောက်အမေရိကန်လွှတ်တော်အစည်းအဝေးတွေပြန်ဆတဲ့တောက်ကြနေမှာအောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆင်ကိုပဲနောက်ထပ်လွှတ်တော်သက်တမ်းအတွက်ထပ်မံရွေးချယ်လိုက်ကြပါတယ်။သူ့ကိုပြန်လည်ရွေးချယ်ဖို့ Republican လွှတ်တော်မှတချို့ကအစိုးပိုင်းကန့်ကွက်တာတွေရှိခဲ့ပေမဲ့လို့လည်းမဲခွဲဆုံးဖြတ်တဲ့အချိန်မှာတော့လုံလောက်တဲ့ထောက်ခံမဲ218မဲရပြီးအောက်လွှတ်တော်ဥက္ကဋ္ဌအမြင့်နဲ့ပြန်လည်ရွေးခံရတာပါဒီကနေ့လွှတ်တော်အစည်းအဝေးတွေပြန်ဆချိန်မှာအထက်နဲ့အောက်လွှတ်တော်နှစ်ရဲ့စလုံးကိုတော့ Republican တွေကအများစုလွှမ်းမိုးထားတာပါအထက်လွှတ်တော်မှာ Republican Party ခေါင်းဆောင်အဖြစ် 18 နှစ်ကြာတာဝန်ယူခဲ့တဲ့ဝိုင်းရင်အထက်လွှတ်တော်အမတ် Mitch McConnell လည်းပထမဆုံးအချိန်ခေါင်းဆောင်နေရာကနေအနားယူတော့မှာဖြစ်ပါတယ်သူနေရာမှာအစားထိုးဖို့ကိုတော့ဂျွန်သွန်းကိုအထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်တဲ့ Republican Party ကရွေးချယ်ထားပါတယ်။အထက်လွှတ်တော်မှာ Republican တွေကအမတ်နေရာ53နေရာနဲ့အများစုရထားပြီး Democrat အမတ်တွေကတော့48နေရာရထားပါတယ်။လွှတ်တော်မှာဥပဒေတစ်ခုခုပြဋ္ဌာန်းမှုဆိုရင်ကတော့အများစုထောက်ခံမဲ့60ရှိဖို့လိုပါတယ်ရှင်။
View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6753ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်။
ဖျူအမေရိကန်တန်ရဲ့စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ဒီကနေ့ဇန်နဝါရီလ၄ရက်နေ့မှာကြာရောက်တဲ့89ကြိမ်မြောက်မြန်မာလွတ်လပ်ရေးနေ့မှာမြန်မာပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကအခိုင်အမာဆက်လက်ရည်တည်နေတဲ့ဆိုတာကိုထပ်လောင်းပြောကြားလိုပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပါတယ်။မြန်မာနိုင်ငံနဲ့ဒီကိုချမာကိုဖန်တီးခွင့်ကိုအစောဆုံးအသိမဲ့ပြုခဲ့တဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုပါဝင်ခဲ့တယ်လို့အခုအချိန်မှလည်းဒီမိုကရေစီရေးတည်ငြိမ်ရေးစီးပွားရေးတရားဝပြောမှုနဲ့လူ့ခွင့်ရေးခံစားခွင့်တွေရဖို့အတွက်ချိုးဖောက်နေကြတဲ့မြန်မာပြည်သူတွေနဲ့အတူတသားရဲ့ရည်တည်နေတဲ့အကြောင်းဇန်နဝါရီလ3ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။အချိန်ထဲမှာပဲမြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုရပ်ပြီးမတရားသဖြင့်ဖမ်းဆီးထားတဲ့သူအားလုံးကိုပြန်လွတ်ပေးဖို့ဘူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မရှိဝင်ရောက်ခွင့်ပြုဖို့နဲ့အင်အားစုအားလုံးပါဝင်တဲ့ဒီမိုကရေစီစနစ်ပြန်လည်အကောင့်ထဲပေါ်ဖို့ကိုလည်းအမေရိကန်အစိုးရကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာတော့ဒီကနေ့လွတ်လပ်ရေးအထိမ်းအမှတ်အခမ်းအနားတွေကိုစစ်ကောင်စီကဦးဆောင်ကျင်းပနေပြီးနိုင်ငံတော်ဝန်လုံခြုံရေးတွေလည်းတင်ကျပ်ထားပါတယ်ရှင်။တရုတ်ဆိုရအနေနဲ့မြန်မာအရေးမှာဝင်ရောက်ဆွတ်ဖက်နေတာတွေကိုရပ်ဖို့မြန်မာအမှုပညာရှင်တွေဦးဆောင်ပြီးတော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကတရုတ်တန်ရုံရှိမှာရာသီဥတုဆိုးဝါးနေတဲ့ဈာကပဲမနေ့တောက်ကြနေတော့ကတန်ပုံးတွေတီးပြီးတော့ဆွေးဆန္ဒပြခဲ့ကြပါတယ်
။ကျွန်တော်ပြောချင်တာကတရုတ်နိုင်ငံကတရုတ်ဆိုးရွားကိုကျွန်တော်မြန်မာနိုင်ငံဘုံမှာအိမ်ကြီးချင်းတော့ပြသပေးပ
ါ။တရုတ်ဆိုးရွားဟာအာနာသိန်းစစ်ကောင်စီကိုထောက်ခံအားပေးနေပြီးမြန်မာအရေးမှာဝင်ရောက်ဆွတ်ဖက်နေတာကြောင့်ဒါကိုမြန်မာပြည်သူလူထုကလက်မခံနိုင်ဘူးဆိုတာကိုပြသတဲ့အနေနဲ့အခုလိုဆွေးဆန္ဒပြကြတာဖြစ်တယ်လို့ဦးဆောင်ဆန္ဒပြတဲ့အမှုပညာရှင်တွေကပြောပါတယ်။အခုဆန္ဒပြပွဲဟာတရုတ်ပြည်သူတွေကိုဆန္ဒပြတာမဟုတ်ပဲစစ်ကောင်စီကိုထောက်ခံပြီးတော်လှန်ရေးအင်အားစုတွေကိုဖိအားပေးနေတဲ့တရုတ်ရှိချင်းပင်အစိုးရကိုစန့်ကျင်ကန့်ကွက်ဆန္ဒပြတာဖြစ်တယ်လို့လည်းဆန္ဒပြသူတွေကပြောပါရယ်မြန်မာရေးမှာတရုတ်ရဲ့ဆွတ်ဖက်မှုကိုစန့်ကျင်ကန့်ကွက်တဲ့ကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုတစ်ခုဖြစ်တဲ့အမှုပညာရှင်တွေဦးဆောင်တဲ့ဒီတောက်ကြနေကဆန္ဒပြပွဲကိုတော့ Washington DC, Maryland, Virginia, New York, North Carolina, Indiana, Pennsylvania အပါအဝင်ပြည်နယ်10ခုကျော်ကမြန်မာရေးတက်ကြွလှုပ်ရှားသူတွေရာနဲ့ချီပါဝင်ဆန္ဒပြခဲ့ကြပါရရှင်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကမှုရစေဝါထုတ်လုပ်တင်သွင်းရောင်းချတာတွေပို့ပြီးတော့များလာတာတွေ့ရတယ်လို့ဇန်နဝါရီလ3ရက်နေ့ကသတင်းစာရှင်းလင်းပွဲမှာထားရဲရရှိသူကပြောပါရယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်း3လအတွင်းမှာတင်မြန်မာနိုင်ငံကနေတင်သွင်းလာတဲ့မှုရစိတ်ကြွစေးပြား61တန်းကျော်ဖမ်းဆီးရရှိခဲ့တဲ့အကြောင်းနဲ့ထိုင်းစုရကပိတ်ဆို့တားဆီးတာတွေလုပ်နေတဲ့ကြားကပဲမှုရစေးတင်သွင်းမှုတွေရက်မသွားပဲပို့ပြီးတော့များလာတယ်လို့ထိုင်းနိုင်ငံမြောက်ပိုင်းအမှတ်5ဒေသမှုရစေဝါတိုက်ဖျက်ရေးဘူရိုသတင်းစာရှင်းလင်းပွဲမှာအမှတ်5ဒေသရဲမှုကြီးကစ်တဖုန်ရစ်ကွန်ကတောက်ကြနေတုန်းကပြောဆိုသွားတာဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ထဲမှာဒီရက်ပိုင်းဖမ်းဆီးရပြီနဲ့ကိုသုံးလုံးတစ်စိတ်ပါစိတ်ကြွစေးပြား6တန်းဒီပါကိုလည်းအခုသတင်းစာရှင်းလင်းပွဲမှာပြသခဲ့ပါတယ်ရှင်
စနေမနေ့ထိတ်တန့်သတင်းတွေကိုမက်ကင်ပြူထွေးကြီးညာပေးကြတာပါဗျာ။ခုကစလို့မြန်မာသတင်းပေးပို့ချက်နှစ်တကူအထူးအစီအစဉ်နဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်ပါမယ်။ပထမဆုံးတော့မလေးရှားဘက်ကသတင်းတစ်ပုဒ်နဲ့စတင်ပါမယ်။ရိုဟင်ဂျာဒုက္ခသည်200နီးပါးလိုက်ပါလာတဲ့ဆက်လက်တစင်းကိုမလေးရှားနိုင်ငံလန်ကာဝီကျွန်းမှာမလေးကမ်းခြေစောက်တပ်ဖွဲ့ကဇန်နဝါရီ3ရက်မှာဖမ်းဆီးလိုက်ပါတယ်။အလားတူဆက်လက်နောက်နှစင်းကိုလည်းမလေးရှားရေပိုင်နယ်ထဲမှာဆက်လက်ရှာဖွေနေတယ်လို့မလေးရှားရေကြောင်းဆိုင်ရာတရားဥပဒေစိုးမိုးရေးအေဂျင်စီကသတင်းထုတ်ပြန်ထားပါတယ်။ VOA သတင်းတောက်မအေးမှာဆက်လက်ပြောပြပါမယ်ခင်ဗျာ။
မလေးရှားနိုင်ငံလန်ကာဝီကျွန်းတလုတ်ယူကမ်းခြေမှာဇန်နဝါရီလ3ရက်နေ့မနေ့3နာရီကျော်အချိန်လောက်မှာမြန်မာနိုင်ငံကနေလာတဲ့ရိုဟင်ဂျာ196ဦးကိုတယ်ဆောင်လာတဲ့လေတစင်းတောင်းတင်နေတာကိုတွေ့ရတဲ့အတွက်မလေးရှားအာဏာပိုင်တွေကဖမ်းဆီးအရေးယူလိုက်တာဖြစ်ပါတယ်။မလေးရှားပြည်ရဲ့ဝန်ကြီးဒါတွတ်ဆာရီကတော့မလေးဘာသာနဲ့အခုလိုပြောသွားပါတယ
်
ကျွန်တော်တို့နိုင်ငံအတွင်းဝင်ရောက်လာတဲ့ရိုဟင်ဂျာဥယျာဉ်တသိန်းလောက်ရှိနေပါတယ်။ဒေသဆိုင်ရာအာဏာပိုင်အဖွဲ့အစည်းတွေကသတင်းပို့လာတဲ့မှတ်တမ်းတွေရသိရပါတယ်ဆိုပြီးပြောသွားခဲ့တာပါ။အခုဖမ်းမိတဲ့ဆက်လီဟာဇန်နဝါရီလ3ရက်နေ့မနေ့အစောပိုင်းမှာမလေးရှားနိုင်ငံရဲ့ပိုင်နဲ့လန်ကာဝီကျွန်းတလုတ်ယူကမ်းခြေမှာလာရောက်စိုက်ကပ်လာတာဖြစ်တယ်ဆိုပြီးမလေးရှားရေကြောင်းဆိုင်ရာအေဂျင်စီကသတင်းထုတ်ပြန်ထားပါတယ်။မလေးရှားရေကြောင်းထိန်းသိမ်းရေးအေဂျင်စီကရရှိတဲ့သတင်းအချက်အလက်တွေအရပင်လယ်ပြင်မှာလဲတရားမဝင်ရွှေ့ပြောင်းနေထိုင်နေသူတွေကိုတယ်ဆောင်လာတယ်လို့ယူဆရတဲ့နောက်ထပ်လှေနှစင်ဆက်လက်ထောက်လန်းရှာဖွေနေတယ်လို့လည်းဆိုပါတယ်။အခုလာတာဟာလှေလေးစီးလောက်ရှိတယ်လို့သတင်းရထားကြောင်းလူ900ထက်မနည်းထွက်လာကြတာဖြစ်တယ်လို့ရိုဟင်ဂျာတွေဟာရခိုင်ပြည်မှာစစ်ဖြစ်နေတာကြောင့်နေထိုင်စားသောက် ဖို့အခက်အခဲတွေကြောင့်ထွက်လာကြတာလို့လဲ Association Rohingya Thailand အဖွဲ့အစည်းကပြောရေးဆိုခွင့်ရှိသူနိုင်အာလီကအခုလိုပြောပါတယ
်ခေါင်းရကြောအလားအလားလာတော့မှရောက်ပြီချင်းတယ်ဒီနေ့လေးရံရရှိတဲ့တနော်တဲ့ဒင်းကြလာဒီနေ့နိုင်ရှိဟု
တ်ကဲ့
တော့သာဘောကတော့ဆေးမရှိဘူးဖက်ကအလုံးရှိဘူးနော်မုံလို့လူတွေကတော့ဒုက္ခတဲ့နေတယ်ကနော်ကျွန်တော်လူတွေကဘယ်လိုအေးအားတော့ဒုက္ခတဲ့နေလူတွေကဆမ်းရရိုက်တယ်ပတ်စံကောက်တယ်ဘိုးဆိုးတာတော့ဆိုးတော့ဆိုးတော့မင်းတွေတမင်းစားတော့တမင်းရှိတယ်လူတွေကတမင်းမရှိဘူးလေလလုံးမြောက်လေလေလလုံးမြောက်တော့ရခိုင်နေတော့ဘယ်စက်တာနဲ့ဖက်ပြီးဖြစ်နေချင်မှာသူတို့ဘာလို့လဲလေလလုံးမြောက်စက်ကျိုးစက်လုံးမြောက်ဆိုတော့သူတို့အလုံးမရှိဘူးညနေကပြတာတွေဆေးမရှိဘူးဆေးကိုကိုအဲ့ဒါကိုသိသွားပြီ
အခုဖမ်းမိတဲ့အမျိုးသမီးတွေကလေးငယ်တွေအပါအဝင်196ဦးကိုလန်ကာဝီလူဝင်မှုထိန်းသိမ်းရေးစခန်းမှာထိန်းသိမ်းထားပြီးသူတို့ကိုတရားမဝင်ခိုးဝင်လာမှုတွေနဲ့ဆက်လက်အရေးယူသွားဖို့ရှိတယ်လို့လည်းဆိုပါရယ်နောက်ထပ်ဆက်လက်နှစင်ဖမ်းမိနိုင်ဖို့အတွက်လည်းလန်ကာဝီကျွန်းရေတပ်ကဆက်လက်နှစည်းကိုမလေးရှားပိုင်နက်မှာတွေ့ပါကသတင်းပေးကြဖို့အရေးပေါ်ဆက်သွယ်ရေးလိုင်းကနေတဆင့်သတင်းထုတ်ပြန်ထားပါရယ်ရှင
်ခုတော့အထူးစီစဉ်တစ်ခုထုတ်လင်းကြပါမယ်ဗျာပြီးခဲ့တဲ့နိုဝင်ဘာလကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရှုံးနေခဲ့ရတဲ့အဓိကအကြောင်းရင်းတွေမှာစီးပွားရေးငွေကြေးဖောင်းပွမှုနဲ့လူဝင်မှုကြီးကြပ်ရေးကိစ္စတွေကအဓိကပါဝင်နေဆိုပြီးတော့မဲပေးခဲ့ကြတဲ့မြန်မာနယ်ပွားအမေရိကန်တွေကပြောကြပါတယ်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်နဲ့ Republican Party ဘာကြောင့်နိုင်ရခဲ့တယ်လဲရွေးကောက်ပွဲဝင်ကတိစကားတွေကဘလို့အကြောင်းအရာတွေကို Trump သမ္မတတာဝန်ယူချိန်မှာစတင်အကောင့်ထဲပေါ်နိုင်မလဲအမေရိကန်နိုင်ငံမြန်မာနယ်ပွားတွေရဲ့သုံးသက်ချက်အမြင်တွေကိုကိုသိန်းထိုက်ဦးကစူးစီးတင်ပြထားပါတယ်ခင်ဗျာ
ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကသမိုင်းမှာပထမတစ်ကြိမ်သမ္မတတာဝန်ယူပြီးစက်တိုက်မှုပဲဒုတိယကြိမ်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့သူဖြစ်ပါလေအမေရိကန်ပြည်တော်စုသမိုင်းမှာ1893ခုနှစ်က22ယောက်မြောက်သမ္မတလည်းဖြစ်24ယောက်မြောက်သမ္မတလည်းဖြစ်တဲ့ Grover Cleveland လို့အခုသူက45ယောက်မြောက်သမ္မတဖြစ်ရော48ယောက်မြောက်သမ္မတဖြစ်လာမဲ့သူလည်းဖြစ်ပါလေအမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်လူထုစစ်တမ်းတွေမှာဒီရွေးကောက်ပွဲကအကျိန်းနဲ့ရှင်ပြန်ရမယ်တစ်ဖက်နဲ့တစ်ဖက်ပုခာတီကနိုင်ရမယ်ရွေးကောက်ပွဲလို့ပြောပေမဲ့ဒေါ်နယ်ထရန့်ကတိုင်းပြည်လုံးအနေနဲ့လူထုထောက်ခံမှုအများစု popular vote မှာရော electoral college လို့ခေါ်တဲ့သမ္မတရွေးချယ်ရေးပြည်နယ်ကိုစားပြုကိုယ်စားလှယ်တွေရဲ့မဲအရေးအတွက်ဒီမှာပါအားလုံးအနိုင်ရရှိသွားခဲ့ပါတယ်ဒါကြောင့်ပြီးခဲ့တဲ့ရွေးကောက်ပွဲမှာဒေါ်နယ်ထရန့်နဲ့ Republican Party ဘာကြောင့်အပြတ်အသတ်နိုင်ရခဲ့သလဲအမေရိကန်ပြည်သူတွေကဘလို့အကြောင်းအရာတွေကိုအခြေခံပြီးတော့ရွေးကောက်ပွဲမှာမဲပေးရွေးချယ်ခဲ့ကြသလဲအမေရိကန်ပြည်တော်စုမှာရှိတဲ့မဲပေးခဲ့ကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံရဲ့သုံးသက်သူတွေရဲ့သဘောထားအမြင်တွေကိုစူးစီးတင်ပြခြင်းပါလေအမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုအခြေစိုက်နိုင်ငံရေးသုံးသက်သူဥက္ကဋ္ဌ၄ကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဘလို့နိုင်သွားလဲဆိုတဲ့အထက်မှာဗျာ electoral college vote ကလည်းနိုင်ငံ popular vote ကလည်းနိုင်ငံအဲ့အတွက်ကြောင့်ကျွန်တော်တို့ဒီဒေါ်နယ်ထရန့်နိုင်သွားခြင်းက controversial မဟုတ်ဘူးနိုင်ကိုနိုင်သွားတာဖြစ်တယ်ဒီလိုနိုင်သွားတဲ့အကြောင်းရင်းမှာတော့ကျွန်တော်ရဲ့မြင်နဲ့အမြင်အဓိကအကြဆုံးအချက်ကတော့စီးပွားရေးလို့ကျွန်တော်မြင်ပါတယ်စီးပွားရေးကဒီ covid နောက်ပိုင်းမှာကျွန်တော်တို့ကုန်စည်နှုန်းတွေကမတရားတက်တယ်အဲ့ဒီကြောင့်အလုပ်သမားတွေကအလုပ်သမားလူတန်းစားတွေကအင်မတန်ကျပ်သွားတဲ့သဘောရှိတယ်အဲ့ဒီတော့ကြောင့်ကျွန်တော်တို့ဘက်မှာဆိုရင်တကယ်ဒီ5 star 4 star hotel တွေမှာစန္ဒာတွေပြနေကြတယ်ဆိုတာ3လလောက်တောင်ရှိနေကြပြီအဲ့ဒီတော့ကြောင့်စီးပွားရေးကျက်သွားတဲ့အတွက်ကြောင့်စီးပွားရေးကိုတကယ်ထူထောင်အောင်လုပ်ပေးနိုင်တဲ့စီးပွားရေးသမားဖြစ်တဲ့ Donald Trump ကိုမဲပေးလိုက်တာပဲဖြစ်တယ်ဒါကနံပါတ်1ပေါ့နော်စီးပွားရေးမွန်းကျမှုနံပါတ်2ကစီးပွားရေးမွန်းကျမှုတွေဖြစ်ပေါ်လာရခြင်းဟာဒေါ်နယ်ထရန့်ရဲ့ campaign ကဒီအထူးသဖြင့် southern border ကနေပြီးတော့ဟိုပျော်ဖြတ်ဝင်လာတဲ့စက်တတန်းလောက်ရှိတဲ့လူတွေပေါ့နော် immigrant တွေတရားဝင်ရောတရားမဝင်ရောဝင်လာတာကျွန်တော်သိတဲ့လောက်ကတော့စက်တတန်းကျော်ရှိတယ်။အဲ့ဒီအတွက်ကြောင့်ဒီလူတွေကနေဒီအလုသမားနေရာတွေကိုဝင်ယူတာဖြစ်တယ်။အဲအဲ့အမျိုးကိုဒီဒေါ်နယ်ထရန့် campaign ကချိတ်ဆက်ပြီးတော့လက်တွေ့ဟိုစီဝါရေးချက်တဲနေမှုအပေါ်မှာတခြားနိုင်ငံလူတွေဝင်ရောက်လာတဲ့အတွက်ကြောင့်မင်းတို့အလုပ်တွေကိုလူယူလိုက်တယ်ဆိုတော့အချက်ကိုချိတ်ဆက်ပြီးတော့သူတို့ campaign ကလုပ်နိုင်ခဲ့တယ်အဲ့ဒီဟာကိုမဲပေးတာဘလို့လူတန်းစားတွေမဲပေးတာလဲလို့ကျွန်တော်က analyze လုပ်ကြည့်မယ်ဆိုလို့ရှိရင်အထူးသဖြင့် လူမဲလူငယ်ကလေးတွေအလုသမားလူတန်းစားလူဖြူကော်လာကော်လာဖြာလို့ပြောတဲ့လူဖြူဟိုတမန်အလုသမားလူတန်းစားတွေအပြင်ကိုဒီလူမဲလူငယ်ကော်လာဖြာလူတန်းစားတွေကပါမဲပေးလိုက်တယ်ပေါ့အဲ့တော့ဟိုကျွန်တော်တို့လေးလာမိတလောက်ကတော့ college graduate လူဦးရေနဲ့ကျွန်တော်တို့ဒီ college ကိုမရောက်တဲ့လူဦးရေပေါ့နော်အဲ့ဒီပုံမှာလည်းမဲပေးတဲ့လူဦးရေ ratio ကကွာတယ်ဒီအတွက်ကြောင့် Donald Trump တို့နိုင်သွားတာဖြစ်တယ်အဓိကတော့အဲ့ဒီအချက်ပ
ါအဓိကအားလုံးထဲမှာသွားပါနေတာကတော့စီးပွားရေးနဲ့နေဆက်မှာတရားမဝင်ကျူးကျော်ဝင်ရောက်လာတဲ့သူတွေကိုဖြည့်ရှင်ရေးပဲဖြစ်ပါတယ်အဲ့တော့ကျွန်တော်အမြင်သုံးသပ်ရရင် American မဲပေးသူအများစုကအဲ့ဒီပြဿနာတစ်ခုအဓိကထားမဲပေးခဲ့တာဖြစ်ပြီး Republican Party အမတ်တွေနဲ့ Trump တို့ကမဲပေးသူတွေဖြစ်ချင်တာကြားချင်တဲ့ဒီပြဿနာကိစ္စတစ်ခုကိုဖြည့်ရှင်မဲ့အကြောင်းအရာတွေကိုအောင်မြင်စွာမဲဆွဲနိုင်ခဲ့တယ်လို့ပဲသုံးသပ်ချင်ပါတယ်ခင်ဗျ
နောက်အရေးကြီးတဲ့အချက်တစ်ချက်ကလည်းဒီဂျိုးဘိုင်ဒန်ကကျမ်းမာရေးကြောင့်လျှက်တစ်ပြတ်ဒီတလာခွဲလောက်အလိုကြတော့မှရက်တူတူတွဲမှမှကမလာဟဲရစ်ကိုဒုသမရကိုရွေးဖို့အတွက်သူတို့ကကန်ဒီဒိတ်ဖြစ်နေသမရနေရာမှာရွေးတင်လိုက်တယ်အဲ့ဒီအချက်ကလည်းပြောရမယ်ဆိုရင်ကမလာဟဲရစ်ကကျွန်တော်တို့အမျိုးသမီးဖြစ်တယ်အဲ့ဒီပြင်ကာလာရှိတယ်ပေါ့ဟိုအဖြူမဟုတ်ဘူးပေါ့အဲ့တော့အမေရိကန်ပြည်ထောင်စုမှာကအားလုံးသိကြတဲ့အတိုင်းပဲဒီလူဖြူဖြစ်ရမယ်အမျိုးသားဖြစ်ရမယ်ဆိုတော့စိတ်မျိုးကလည်းရှိကြသေးတယ်ဆိုတော့အဲ့ဒီအတွက်ကြောင့်ဟို woman president ကိုအတွက်အမျိုးသမီးသမရဟိုမဲပေးဖို့အတွက်ကိုရွေးချယ်ဖို့အဆင်သင့်မဖြစ်သေးဘူးအဲ့ဒီပြင်အယောင်နဲ့သမရမျိုးပေါ့အိုဘားမားတို့တော့ရခဲ့တယ်သို့သောအမျိုးသမီးအယောင်နဲ့ဆိုတော့အဲမဲမပေးခြင်းပေါ့မဲပေးဖို့ confident မရှိဘူးပေါ့ commander in chief လို့ရမယ်ခေါင်းဆောင်ကကမ္ဘာအရေးခင်းနေတယ်လို့ပြင်းပြင်းထန်ထန်တရုတ်နဲ့အပြိုင်ဆိုင်ဖြစ်နေတယ်ဟိုမှာ Ukraine ဘက်မှာ Putin တို့နဲ့ဟလာစစ်တွေဖြစ်နေတဲ့ကာလမျိုးမှာ American ပြည်ထောင်စုအနေနဲ့အင်မတန်မာကျော်တဲ့ပြတ်သားတဲ့ဥဆောင်မှုမျိုးရှိတဲ့ခေါင်းဆောင်မျိုးလိုအပ်တယ်ပေါ့ဗျာ heroism ပေါ့ဗျာဒါမျိုးတွေလည်းပါပါတယ်အဲ့ဒီအတွက်ကြောင့်မဲပေးတဲ့လူတွေဟာအဲ့ဒီအခြေအနေပေါ်မှာမဲပေးတဲ့လူတွေများသားတဲ့အတွက်ကြောင့် Republican နိုင်တာဖြစ်ပါတယ် Donald Trump နိုင်တာဖြစ်ပါတယ
်အဲ့ဒီလိုတော့ကျွန်တော်တို့မစိုးရိမ်ပါဘူးဘာကြောင့်လဲဆိုတော့ကျွန်တော် Republican Party နဲ့နှစ်ရှည်လာများ28နှစ်လောက်တွဲပြီးတော့အလုပ်လုပ်ခဲ့တဲ့အတွက်ဒီမိုကရက်နိုင်ငံရှိတဲ့ Republican နိုင်ငံရှိတယ်။ဒါပေမဲ့ရွေးကောက်ပွဲမတိုင်ခင်မှာနှစ်ပါတီကထောက်ပြတာဝေဖန်တာညှဉ်းပန်းတာတွေရှိပေမဲ့ရွေးကောက်ပွဲပြီးသွားတဲ့အခါမှာတော့ American နိုင်ငံရဲ့နိုင်ငံခြားရေး policy ကိုသူတို့နှစ်ဖွဲ့အကုန်လုံးပေါင်းပြီးတော့လုပ်ကြတာဖြစ်ပါတယ်။နောက်အကြီးကကကျွန်တော်တို့တွေကဘလောက်နိုင်ငံရေးအရာလူစုကိုအကျိုးပြုနိုင်တဲ့လုပ်ငန်းတွေလုပ်နိုင်တယ်ဆိုတဲ့အပေါ်မှာပဲသူတို့စဉ်းစားတာဖြစ်ပါတယ်။ကျွန်တော်တို့62ခုနှစ်ကနေစပြီးတော့ခုဒီနေ့2012เนาะ NLD ဂျာပြရွေးကောက်ပွဲတွေဝင်သွားပြီးတဲ့အချိန်ထိတောက်လျှောက်ကျွန်တော်တို့ကို Republican Party ကနေเนาะဘဏ္ဍာရေးအရာကောနိုင်ငံရေးအရာကောကျန်တဲ့အသိပညာရာရောတင်နန်းနေရာဆိုတောက်လျှောက်ပေးခဲ့တဲ့ပါတီဖြစ်တယ်။အဲ့ဒီဂျာထဲမှာဒီမိုကရက်ကအနိုင်ရသွားတဲ့ဟာတွေလည်းရှိတယ်။ဒါပေမဲ့ဘလူးဘဲနိုင်နိုင်ကျွန်တော်တို့ဗမာအရေးကိုကိုကြီးထောက်ပံ့တဲ့ဟာကတော့ရော့မသွားပါဘူး။နှစ်ဖွဲ့စလုံးမှာဒါကျွန်တော်အတွေ့အကြုံများပြောတာဖြစ်ပါတယ
်ထရမ့်ကသမရအဖြစ်ကြမ်းကြင်ပြီးနိုင်ပိုင်းအတွင်းမှာနေဆက်ဒေတာကိုတက်ဆက်မှာရှိတဲ့နေဆက်ဘော်ဒါကိုပိတ်မယ်လို့ဆိုပါတယ်ခင်ဗျအဲ့တော့အမေရိကန်သမိုင်းမှာအကြီးအမားဆုံးအရေးကြီးဆုံးဒီပို့ဒေရှင်ပေါ့နည်းနည်းတန်းပို့မယ်လို့လည်းဆိုပါတယ်ခင်ဗျတရားမဝင်နေထိုင်သူတွေကိုနေနေနေပို့ရမယ်စီးရင်ကရှစ်သိန်းကျော်ရှိပြီလို့ထရမ့်ခန့်အပ်ထားတဲ့နေဆက်ဆိုင်ရာဒွန်ဟော်မန်ကဆိုပါတယ်ခင်ဗျာ News Nation နဲ့အင်တာဗျူးတစ်ခုမှာသူဖြေသွားတာကနေဆက်မှာခြံစည်းရိုးတွေအုတ်နေရအုတ်တိုင်းတွေလိုက်ခတ်ထားတဲ့စာရင်း cash and release ပေါ့နော်တရားမဝင်ရောက်လာတဲ့သူတွေကိုဖမ်းပြီးတော့ပြန်ပို့လိုက်တာက2014 2019ဥပဒေပြဋ္ဌာန်းတုန်းကအရာဆိုလို့ရှိရင်ပို့ပြီးတော့တက်ရောက်မှုရှိတယ်လို့ထိရောက်မှုရှိတယ်လို့ဆိုပါတယ်ခင်ဗျအဲ့တော့တရားမဝင်ရောက်ရှိနေတဲ့လူတွေကအများစုနေနေတာကကယ်လီဖိုးနီးယားပေါ့ဒန်ဗာနယူးယောက်စီးတီးဘော့စတန်မှာရှိတဲ့ဒီမိုကရက်တစ်ဂါဗာနာတွေကသူတို့ကလည်းပြည်သူပဲလို့ယူဆပြီးတော့သူတို့ကိုကာကွယ်ဖို့ဥပဒေပြဋ္ဌာန်းနေတာပေါ့အဲ့တော့ဒီပထမရက်တရားတွင်မှာဒီပြိပက္ခတွေကိုဖြစ်ဖို့ကအဓိကများနေပါတယ်အဲ့တော့စီးပွားရေးနဲ့ပတ်သက်ရင်တော့ပြည်တွင်းအခွင့်အရေးရှော့ချပြီးတော့ပြည်ပဖို့ကကနေဒါနဲ့မက္ဆီကို25ရာခိုင်နှုန်းတိုးခေါက်ပြီးတော့တရုတ်ကို10ရာခိုင်နှုန်းတိုးခေါက်မယ်လို့ဆိုပါတယ်ခင်ဗျဆိုရင်ထုတ်လို့ရင်းနဲ့ပတ်သက်လို့တားမြစ်ထားတဲ့ဥပဒေတွေကိုသူပြန်ရုပ်သိမ်းမှာဖြစ်ပါတယ်သူမဲဆွဲခဲ့တော့က Drill Baby Drill နဲ့တူးမယ်ဆိုတာနဲ့မဲဆွဲခဲ့တော့သူကအဲ့ဒါကိုပြန်ရုပ်သိမ်းမှာဖြစ်ပါတယ်ခင်ဗျ Now အစိုးရတက်ရောက်မှုဌာနပေါ့နော် Effective Government Department မှာသူခန့်အပ်ထားတဲ့ဘီလင်နာတထေးကြီးတွေ Elon Musk နဲ့ရာမာဆာမီတို့ကဘယ်ဌာနတွေကထိရောက်ပြီးတော့ဘယ်ကိစ္စတွေဘယ် policy တွေကမထိရောက်ဘူးပတ်စံတွေဖြုံးနေတယ်ဆိုတာတွေကိုဟိုအဲ့ဒီဌာနကအကြံပေးတဲ့အတိုင်းမလှုပ်ဆောင်ကြမှာပေါ့ခင်ဗျနိုင်ငံသားရေးရာနဲ့ပတ်သက်ရင်တော့ Ukraine Russia စစ်ပွဲမှာရုရှားကိုစစ်ရပ်ဖို့ပြောပြီးတော့ Ukraine ကို American ကပေးတဲ့ပတ်စံတွေကို short တိတိတသား short ပြန်มาဖြစ်ပါတယ်ခင်ဗျအဲ့တော့ကျမကြီးနဲ့ပတ်သက်လို့ Trump ခန့်အပ်ထားတဲ့ Robert Kennedy ကတော့ကာကွယ်ဆေးမထိုးမနေရဘူးသူကစန့်ကျင်သူအဖြစ်နာမည်ကြီးသူဖြစ်ပါတယ်ကောက်စန့်ကျင်သူဆိုတာကသူကအစိုးရကကာကွယ်ဆေးမထိုးမနေရပြည်သူတွေကိုမသတ်မှတ်ခင်မှာထိုးဆေးရဲ့အကျိုးသက်ရောက်မှုတွေနဲ့တံပြန်သက်ရောက်မှုရှိတာတွေကိုအရင်ရှင်းပြပြီးမှလုပ်တင်တယ်လို့ဆိုပါတယ်ခင်ဗျ
အရှုံးနဲ့နေရာကိုပြန်ပြီးတော့လေ့လာမယ်ဆိုရင် electro college vote လဲရှုံးတယ် popular vote လဲရှုံးတယ်ပေါ့ဆိုတော့အရှုံးကြီးရှုံးတယ်ပေါ့အဲ့ဒီအတွက်ကြောင့်အမြန်ပြန်လဲလောက်ရမယ့်ကိစ္စကအခုဂျားပြရွေးကောက်ပွဲလို့ခေါ်မလား6နှစ်ပြည့်ရင်စီနစ်ကိုပြန်ပြီးရွေးကောက်ကြလဲဆိုတော့လာမယ့်2နှစ်မှာစီနေတာတွေကိုရွေးရမှာဖြစ်တယ်အခုကကွန်ဂရက်မှာရှိတဲ့အထက်လွှတ်တော်အောက်လွှတ်တော်ကိုရှုံးထားတယ်ဆိုတော့လေအဲ့ဒီနေရာမှာဒီဂျာကာလာရွေးကောက်ပွဲမှာအမြန်ဆုံးစီနိတ်ကိုမှကိုအနိုင်ရဖို့အရေးကြီးပါလားဒါမှဒီ policy အပြောင်းလဲတွေကိုစီနိတ်ကနေထောက်ပြီးတော့ဟိုတချိန်ထိုး policy မရင်သွားအောင်ဟိုအဆွန်းမရောက်သွားအောင်ထိန်းချောင်းမှုလိုပါတယ်နောက်လာမဲ့တမရ၄နှစ်ရွေးကောက်ပွဲတဲ့အရေးကြီးတာကလာမဲ့2နှစ်မှာရွေးကောက်ပွဲလုံးမဲ့စီနေတာတွေကိုရွေးကောက်ပွဲလုံးမဲ့ပွဲမှာအနိုင်ရရှိဖို့ကအရေးကြီးပါတယ်အဲ့ဒါကဒီမိုကရက်က focus လုပ်ရမှာဖြစ်ပါတယ
်နိုင်ငံရတဲ့ဒီမိုကရက်တစ်ပါတီကဘာတွေပြင်ဆင်ရမလဲဆိုရင်အမေရိကန်မဲပေးတဲ့တက်တန်းတစ်ချောင်းမှာပြည်သူတွေကမဲပေးတဲ့နေရာမှာစုပေးတတ်သလိုဒဏ်ခတ်တာကိုလည်းဟိုတတိမရောက်ဖို့အရေးကြီးပါတယ်ခင်ဗျဒီမိုကရက်တစ်ပါတီကိုစီးပွားရေးနဲ့တရားမဝင်နေထိုင်သူတွေနဲ့ပတ်သက်လို့ကင်တွယ်မဲ့ကိစ္စကိုမကြည်နဲ့အကြောင်းပြလိုက်တာပေါ့ခင်ဗျနောက်ထပ်အရေးကြီးတဲ့တစ်ချက်ကဘိုင်ဒန်နဲ့ကမ်မလာဟဲရစ်ကိုပါတီကိုစားပြုဖို့ရွေးချယ်တဲ့နေရာမှာပြည်သူနဲ့ဆက်သွယ်မှုအထီးတွေ့မှုလွဲသွားတာလဲဆိုနိုင်ပါတယ်ခင်ဗျပြည်သူဆိုတာဒီမိုကရက်တစ်ပါတီဝင်တွေကတော့ကမ်မလာဟဲရစ်အကြောင်းကိုသိမှာပေါ့နော်တခြားဟိုပါတီမဝင်မဲပေးတဲ့သူတွေအတွက်ပေါ့အဲ့တော့အခုလာမဲ့DNC Democratic Party ရဲ့ Committee ဥက္ကဋ္ဌရွေးချယ်ပွဲကို February 10ရက်နေ့မှာပြုလုပ်မယ်လို့ဆိုပါတယ်ခင်ဗျအခုအဲ့ဒီရွေးချယ်ပွဲမှာပြိုင်ပွဲဝင်ဖို့စီရင်ပေးထားတဲ့2ယောက်ရှိနေပါပြီ Cat Martin နဲ့ Maryland Governor Hon Martin O'Malley တို့ပြိုင်မယ်လို့ဆိုပါတယ်အဲ့တော့သူတို့တွေကတော့သူတို့ဥက္ကဋ္ဌရွေးချယ်ရင်ဓာတွေကိုပြင်ဆင်မယ်လို့ပြောဖို့မျှော်လင့်ပါတယ်ခင်ဗျ
တူယူစရာဆိုတော့ထဲကျွန်တော်ကြည့်တော့ဒရင်နေဖတ်တော့တွေ့တော့ပေါ့နော်အချင်းကြီးကိုကြည့်တော့သူကြားတယ်လို့ပြောမယ်ဆိုရင်လေပြောလို့ရမှာပေါ့ဗျာအဲ့ဒါကတော့ဘာလဲဆိုတော့အမေရိကမှာအမေရိကန်နိုင်ငံရေးမှာဟလာရွေးကောက်ပွဲတွေပြီးတဲ့အခါကျရင်ရွေးကောက်ပွဲမှာနိုင်ရတဲ့သမ္မတကိုနော်လက်ရှိသမ္မတကအာဏာလွှတ်ပြောင်းတဲ့ကိစ္စဒါအားလုံးနဲ့မှတ်မိကြပါတယ်2020ရွေးကောက်ပွဲတုန်းကလက်ရှိဟလာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကရွေးကောက်ပွဲရလဒ်ကိုလက်မခံဘူးအဲ့တော့ နာလွဲပြဖို့ကိစ္စပေါ့နော်အနိုင်ရတဲ့ဂျိုးဘိုက်ဒန်လက်ရှိသမ္မတဂျိုးဘိုက်ဒန်စီအနာလွဲပြဖို့ကိစ္စမှာယုံရင်းစံကတ်တွေဖြစ်ခဲ့တယ်တတော်ကိုသူဟိုအပြည့်အမြောက်လုပ်တဲ့လူတွေကနေပြီးတော့ဝင်စီးပြီးတော့နော်ယုံရင်းစံကတ်အခြေအနေတွေဖြစ်ခဲ့တယ် resurrection ဆိုပြီးတော့သူတို့ခေါ်ကြတာပေါ့ဆိုတော့ဒါငင်းချင်ချင်မဖြစ်ဘူးလို့တော့မဟုတ်ဘူးလို့ဒီဥစ္စာတော့မအောင်မြင်ဘူးပေါ့ပြောကြတာတော့ပြီးသွားတာပေါ့ဆိုတော့ဒီအာနာရုပ်ပွဲနိုင်ပြီးသွားပြီဆိုရင်ဒီအနိုင်ရသူလက်ထဲကိုလက်ရှိတာဝန်ယူထားသူကငြိမ်းချမ်းစွာအာနာလွှတ်ပြောင်းမှုပေါ့နော် peaceful transfer of power ဒီဥစ္စာကအမေရိကန်နိုင်ငံရေးမှာအင်မတန်အစဉ်လာကောင်းတယ်အစဉ်လာကြီးတယ်ရှုံးတဲ့လူကလည်းသူ့အရှုံးရလက်ကိုသူ့ဖတ်တာသူလက်ခံတယ်လာနိုင်တဲ့လူကလည်းပဲပြီးသွားပြီဆိုတဲ့ခါကျရင်ရုပ်ပွဲတုန်းကရုပ်ပွဲမတိုင်ခင်ကတော့ဒါချကြတာပေါ့ဗျာတစ်ဖက်နဲ့တစ်ဖက်အသေးအကြီးပဲနော်အပုတ်ချကြမယ်မစဲမဆိုရင်တမဲပေါ့နော်အဲ့တော့ဒေါ်နယ်ထရမ့်ဆိုရင်တနက်နေ့တော့မှအပြစ်ခံခဲ့ရသေးတာဟုတ်အဲ့လိုချရဲဆိုပေမဲ့နိုင်ပြီးပြီးရုပ်ပဲပြီးသွားပြီဆိုတဲ့အခါကျရင်တော့ဒါအားလုံးကကြည်အီးလိုက်ပြီးတော့ဟာလာပြီးသွားပြီဒါငါတို့ကိစ္စပြတ်သွားပြီဆိုပြီးတော့ဘဲကိုဦးတီပြီးအာယုံဆက်ပြီးတော့လုပ်ကြတယ်ဆိုရင်ရုပ်ပဲရလက်ကိုလက်ခံလိုက်တယ်လက်ခံပြီးတော့ငိမ့်ချမ်းစွာအာနာလွှဲပြောင်းရေးချောမွေ့စွာအာနာလွှဲပြောင်းရေးကိုအာယုံဆိုင်ပြီးတော့လုပ်ကြဒါတွေ့ခဲ့ကြတဲ့အတိုင်းပဲဟာလာရုပ်ပဲသမ္မတဒေါ်နယ်ထရမ့်နဲ့လက်ရှိသမ္မတဂျိုးဘိုက်ဒန်နဲ့အင်ပီရိုမှာတွေ့ကြတယ်စကားပြောကြတယ်ပြီးတော့သူတို့ဒီကိစ္စဆွေးနွေးကြတယ်နှစ်ဖက်ဟာလာအဖွဲ့တွေဖွဲ့ကြတယ်ဖွဲ့ပြီးတဲ့အခါကျတော့လက်ရှိသမ္မတဦးဆောင်တဲ့အစိုးရလက်ထက်ကနေပြီးတော့နောက်တက်မဲ့သမ္မတဦးဆောင်တဲ့အစိုးရလက်ထက်ကိုငိမ့်ချမ်းစွာနဲ့ဟာလာချောမွေ့စွာအာဏာလွှဲပြောင်းရေးတွေလုပ်ကြတယ်ဒါကအမေရိကန်နိုင်ငံရေးမှာအထူးမဲဆိုရင်လေယူလို့ရတဲ့ဂျူသင်းတဲ့နိုင်ငံရေးအစင်အလာကောင်းဘုံတိတ်ခါရှိတဲ့နိုင်ငံရေးကျင့်ထုတ်တရားလို့ကျွန်တော်ကတော့အဲ့လိုလေးတွေးမိပါတယ်ကိုတင်းထက်ကြီး
ဒီမိုကရေစီဘက်ကစဉ်းစားမှာသမရရွေးမှာတပီလုံးတနိုင်ငံလုံးတိပီးသားဖြစ်တဲ့လူမျိုးကိုရွေးရမှာဖြစ်တယ်။အရွေးခံပြီးတော့မှကျွန်တော်ဘယ်လိုလဲကျမဘယ်လိုလဲလိုက်မိတ်ဆက်နေရတာကတလားလောက်အချိန်ကြာတာဟုတ်။အဲဒါကြောင့်မလို့လူတိပီးသားသူ already popular ဖြစ်ပြီးသားလူကိုရွေးချယ်ဖို့အရေးကြီးပါတယ်။အားလုံးတိပီးသားလူဖြစ်အောင်ပေါ့နော်။နောက်တစ်ခုကwoman အတွက် ready မဖြစ်သေးတာတွေတွေ့ရတယ်။ color of people အတွက် ready မဖြစ်သေးဘူးဆိုတာကျွန်တော်တို့လေ့လာရတယ်။အနှစ်ချုပ်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ American ယူကောက်ပွဲမှာအနိုင်ရဖို့ဆိုတာနံပါတ်၁ကဒီသမရကဘယ်လောက်ထိလူအများစုလက်ခံထားတဲ့သမရဖြစ်နေသလဲ။နံပါတ်၁ကနံပါတ်၂ကမဲပေးတဲ့လူမဲပေးတဲ့လူတွေမှာတည်တည်ချာချာမဲပေးမဲ့လူဦးရေပေါ့ဗျာကက်တဂိုရီပေါ့ဗျာကက်တဂိုရီခွဲပြီးတော့တေချာ analysis လုပ်ထားဖို့လိုပါတယ်နံပါတ်3ကတော့လက်တလောဖြစ်ပေါ်နေတဲ့နိုင်ငံရဲ့စီးပွားရေး foreign policy ပြည်တွင်းရေးဟလာအဲ့လိုမျိုးတက်နေတဲ့ issue တွေကိုအခြေခံပြီးတော့ campaign strategy ဆွဲတဲ့လူတွေက issue ကိုအခြေခံပြီးတော့ campaign rhetoric တွေဖန်တီးပြီးတော့ကျွန်တော်တို့ပြည်သူမဲဆွေရမှာဖြစ်မယ်လို့ကျွန်တော်ကတော့ယုံကြည်ပါတယ
်။ဒါကတော့2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့မြန်မာနယ်ဘွားအမေရိကန်နိုင်ငံရေးသုံးသပ်သူတွေရဲ့သဘောထားအမြင်တွေပါ2024ခုနှစ်ရွေးကောက်ပွဲကတော့ပြည်ဆောင်သွားခဲ့ပါပြီ။ဇန်နဝါရီလအတွင်းရွေးကောက်ပွဲရလဒ်ကိုလွှတ်တော်အတည်ပြုပြီးတော့သမ္မတတိချန်စစ်စာချင်းစုပြည်တဲ့အချိန်မှာငင်းချန်စွာအနာလွှတ်ပြောင်းပြီးဒီတိုင်းပြည်ရဲ့နေထားခင်းချင်းတွေပေါ်ပြီးတော့ကောင်းမွန်ဆောင်ရွက်နိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်မျိုးတွေလည်းအမေရိကန်နိုင်ငံသားတော်တော်များများမှရှိနေတာတွေ့ရပါတယ်။အမေရိကန်ပြည်သူတွေရွေးချယ်ဆုံးဖြတ်ခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုရှုံ့ရှုံနိုင်နိုင်လက်ခံကြတာမျိုးတွေလည်းအမေရိကန်ပြည်သူတော်တော်များများကြားမှာတွေ့ရကြမှာခင်ဗျာကျွန်တော်သိထိုက်ပြီပါ
။ VOA မြန်မာပိုင်းစနေနေ့ခင်းရဲ့ပထမပိုင်းနိုင်ဝက်အစီအစဉ်ကတော့ဒီမှာပဲပြီးဆုံးပါပြီခင်ဗျာ။ဒုတိယပိုင်းနိုင်ဝက်ကိုမနေ့ခေါ်နိုင်သည့် VOA ဗီဒီယိုအနေနဲ့လူလူမိတ်ဆွေရွေးသံလမ်းနဲ့ VOA website Facebook နဲ့ YouTube စာမျက်နှာတွေမှာဆက်လက်ကြည့်နိုင်ပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA မနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချမ်းည9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒိုမီတာ1925နဲ့30ပထမပိုင်းနိုင်ဝဲနဲ့စနေတင်းငွေတွေမှာထက်တိုးလိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမင်းရွှေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
VOA စနေမနေ့ကဒုတိယပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျ။အပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာခုလာမယ့်ရက်တွေမှာတင်ဆက်ဖို့ရှိတဲ့အထူးအစီအစဉ်တွေအကြောင်းသတင်းပေးကြပါတယ်ဗျ။ကွဲလွန်သူအမေရိကန်သမ္မတဟောင်းဂျီမီကာတာနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကို VOA အမေရိကန်အသံကတင်ဆက်ပေးဖို့ရှိနေပါတယ်။သမ္မတဟောင်းဂျီမီကာတာရဲ့ကမ္ဘာနဲ့မြန်မာအရေးဆန်းဆောင်ချက်အမှတ်တရအထူးအစီအစဉ်ကိုဇန်နဝါရီ6ရက်ဗိုလ်တော်ဦးနဲ့မြန်မာစံတော်ချိန်ည10နာရီခွဲကနေ17ခွဲအမေရိကန်စံတော်ချိန်နဲ့ဆိုရင်တော့မနေ့17နာရီကနေ12နာရီထိတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဆွေးနွေးပွဲစကားဝိုင်းတွေတိုက်ရိုက်ထုတ်လွှင့်ချက်တွေပါဝင်ပါမယ်။နောက်တစ်ရက်ဇန်နဝါရီ9ရက်နေ့မှာလဲဇပနာအခမ်းအနားကျင်းပရာဝါရှင်တန်ဖျားကျောင်းကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်သွားဖို့ရှိပါတယ်။လူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဆာမျက်နှာနဲ့လူမှုကွန်ရက်ဆာမျက်နှာတွေကနေနားဆင်ကြည့်ရှုနိုင်ပါတယ်ဗျာ။ခုတော့အပတ်စဉ်ကဏ္ဍအဖြစ်သုတဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေမတင်ဆက်ခင်မှာမျိုးသမီးကဏ္ဍတင်ဆက်ချင်ပါတယ်။ဆရာသိန်းနာကိုစန့်ကျင်တဲ့ချိန်ထဲမှာပဲမျိုးသမီးတွေပေါ်ခွဲခြားဖိနှိပ်ဆက်ဆံတဲ့ဖိုဝါရကြီးစိုးမှုတွေအဆုံးသတ်စေခြင်းနဲ့အတွက်ဒေါင်းမင်းဆက်စင်ရဲ့လက်နက်ကင်လှူရှာမှုမှာပါဝင်ခဲ့တယ်လို့ကလေးတယောက်မိခင် single mother တူဖြစ်တဲ့မတ်အေးတောင်းကပြောပါတယ်။2021ခုနှစ်အနာသိမ့်မှုနောက်ပိုင်းတနင်္လာရီတိုင်းထဲမှာဆနပြပွဲတွေနဲ့ဆက်တင်ခဲ့ပြီးလက်ရှိမှာလက်နက်ကင်ထွက်လာရေးဆင်နွှဲနေတဲ့မတ်အေးတောင်းကိုမတ်ခင်ဖြူထွေးကမေးမြန်းပြီးတင်ဆက်ခဲ့တာကိုပြန်လည်ထုတ်လွှင့်ပါတယ်ခင်ဗျ။
မင်္ဂလာပါမယ်အေးတောင်းရှင်အခုလို view မျိုးသမီးကဏ္ဍမှာပါဝင်ပြီးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်တဲ့မင်္ဂလာပါရှင်မရေကျမလည်းဟိုကျေးဇူးတင်ပါတယ်လို့တွေ့ခွင့်ရလေ
ဟုတ်ကဲ့ပါအမေးတောင်းကအနာရှင်စန့်ကျင်ရေးလှုပ်ရှားမှုမတိုင်ခင်တုန်းကတော့ဒါတာမန်အမျိုးသမီးတယောက်ဖြစ်တယ်ပေါ့လေဆိုတော့ဒီလှုပ်ရှားမှုစခြင်းကစပြီးတော့ပါဝင်လာတယ်ဆိုတော့ကို့အတွက်ကအထူးကဘာတွေတုန်းကဖြစ်ခဲ့တယ်လဲအခုလို့ပါဝင်လာတဲ့အခါမှာရောအခက်ခဲကြုံရတာတွေပေါ့နော်အရင်နဲ့မတူတဲ့အခြေအနေကိုရင်ဆိုင်လာတဲ့အခါမှာကို့အတွက်အခက်ခဲတွေရောဘာတွေများရှိပါလဲရှင်
အော်တွန်းပေးရဲဆိုတော့ဟိုကျွန်တော်တို့ခက်ဆက်ဆက်ကဒီဟိုလူမျိုးကြီးဝါဒအောက်မှာဒီအဖို့ကြီးဆိုးရေးဝါဒလည်းခက်ဆက်ဆက်ဖြစ်ခဲ့လीเนาะအဲ့ဒီအာဏာရှင်လက်အောက်မှာအဲ့ဒီရဲ့ဟိုဆိုးကြိုးကဟိုကျမကလည်းဟိုဓာတ်လိုက်ခံစားရပေါ့ဘယ်လိုမျိုးဆိုကျမဒီတော်လိုင်းဒီအာဏာဒီအာဏာသိမ်းတဲ့ဖြစ်စဉ်မတိုင်ခင်ကရိုးရိုးဟိုမျိုးသမီးတယောက်ပါပဲပေါ့နော်ဒါမဲ့အဲ့ဒီအာဏာသိမ်းတဲ့ဖြစ်စဉ်ထဲမှာဆိုကျမsingle mother တယောက်တော့ဖြစ်နေခဲ့ပြီကျမအိမ်တွင်းကြံ့ဖက်မှုကိုတော်တော်လေးတော့တုံ့လန့်ခဲ့ရပေါ့နော်အဲ့ဒါကြောင့်မလို့ဒီအိမ်တွင်းကြံ့ဖက်မှုတွေဟာဟိုခက်ဆက်ဆက်ကရှိနေခဲ့တယ်ဆိုတော့ဟိုကျမတို့ခက်တယ်မှာပေါ့ဟိုအိမ်တွင်းကြံ့ဖက်မှုတွေတက်နေတဲ့လောက်ရော့ကိုရော့ပါသေးရမယ်ဟိုရှင်းမပြောက်တိုင်တော့မှာပဲဟိုရော့ရမယ်ဆိုတော့တွေးပေါ့နော်ဟိုဒါကတော့အလုံးကဒဇင်နွယ်နေတာပေါ့ဒီတော်လှန်ရေးကဒဇင်လုံးတော်လှန်ရေးဖြစ်လို့ဟိုဒီဟာတွေလည်းဟိုတော်လှန်ရေးရဲ့ဟိုဓာတ်လိုက်ပတ်သက်တဲ့ကိစ္စတွေဖြစ်လို့ကျမတို့ကတော်တော်လှန်ရမယ်အိမ်တွင်းကြံ့ဖက်မှုတော့ကတော်လှန်သေးတာတော်လှန်လာသေးရပဲဒီအာဏာရှင်ကိုလည်းတော်လှန်ဖို့ကို့မှာတောင်းဝန်ရှိလာတယ်ဆိုတော့အတွင်းနဲ့ဒါတွန်းအားဖြစ်ခဲ့တာပေါ့ဟုတ်မှာ
လက်ရှိဒီအာဏာရှင်စန့်ကျင်လှုပ်ရှားမှုတော့အလွားပေါင်းဆိုတာအမျိုးသမီးတွေပုံစံမျိုးတွေတိတ်တောင်းခဲ့
သိနေပေါ့အဲမိခင်တယောက်ရဲ့စိတ်နဲ့နည်းနည်းတော့ခင်မိတဲ့ဟိုဒီကာလမှာတော့ဟိုတော်လိုင်းရေးဆိုတာကတော့ခက်ခဲလေးနော်မဟိုဒါမဲ့ဟို single mother တယောက်အနေနဲ့ခက်ခဲဆုံးရာဘာပြောဟိုသမီးဟိုတာသမီးကိုတာသမီးကိုလွမ်းနေချင်းလေးကတော့ဟိုနည်းနည်းလေးခက်ခဲရပါတော့နော်ဒါမဲ့ဟိုဒီတော်လိုင်းရေးထဲမှာတော့အလုံးရှုတော့ဘောင်းဆောင်ကနေကြည့်ရင်ဟိုခက်ခဲဆိုတာအကိုမခက်ခဲလို့တော့ဖောက်ဘူးဟိုအလုံးကတော့ခက်ခဲကြတယ်ဟိုဒီကျမတို့ single mother တွေမှာပေါ့နော်ဟိုလက်ရှိမြို့သမီးတွေလည်းဟိုသားတွေသားသမီးတွေအများကြီးဆုံးရှုံးရတဲ့ခက်ခဲခံစားရအဲကျမအနေနဲ့တော့ထွေထူးခက်ခဲတော့မရှိဘူးဟိုသမီးလေးကိုလွမ်းတဲ့ချိန်လေး9မိနစ်လောက်ကနေလွဲပြီးပေါ့နော်အဲ့လို
အဲ့လိုအခက်ခဲကြီးကျွန်ရတဲ့အခါမှာရောဘလို့ကြော်လွားပြီးတော့ကိုယ့်ရဲ့ခံယူချက်အတွက်ဘလို့မျက်ဆက်ပြီးတော့ရက်တည်ပါလဲရှင်
ဒီလိုခက်ခဲကြော်လွားတဲ့ချိန်မှာတော့ဟိုထရီထူတော့မိုတီမယူရကိုကိုယ့်မျက်စိရှေ့မှာခက်ခဲပေါင်းစုံကကိုယ့်မျက်စိရှေ့မှာကိုကိုနိုင်ပဲဖြစ်နေတဲ့အခါကျတော့ဒီဟာတွေကိုဟိုဒီစိတ်ခံစားချက်ပူဆွေးခြင်းတစ်ခုနဲ့ဖြတ်တန်းလို့မရဘူးလက်တွေ့ကြကြဖြတ်တန်းရမယ်လို့ဆိုတဲ့စိတ်ကအများတန်းဟိုတွေးထားရပဲတွေးထားရပေါ့နော်ဒီဟာနဲ့ပဲဟိုမိုတီယူရပါကိုယ့်တယောက်တည်းဖြစ်နေတဲ့ဖြစ်ပဲမဟုတ်တနိုင်ငံလုံးဖြစ်နေတာဟိုလူထမ်းစားပေါင်းစုံဖြစ်နေအောင်ပေါ့နော်လူမယ်မယ်လေးတွေကသာအဲ့လိုမျိုးဟိုဖြစ်နေတယ်လက်ရှိဖြစ်နေတဲ့ခင်းကျင်းတွေပဲပြန်အလုံးကြည့်လိုက်ပြီးတော့ပေါ့နော်ဟိုပြန်ပြီးတော့ဟိုမူတည်ယူပါတယ်လို့ဟုတ်မှာ
ဆိုတော့ဒီလက်ရှိတောင်းမင်းဆက်ဆက်စစ်စင်ရေးနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိမြန်မျှော်မှန်းချပါလဲ ဒီလှုပ်ကိုကိုယ်တိုင်ရောဒီလှုပ်ရှားမှုတွေမှာဘယ်လောက်တိုင်းတာဒီဆက်ပြီးတော့ပါဝင်သွားမလဲရှင့်
အော်တော်လိုင်းရေးကတော့ဆုံးထိသွားမှာပေါ့နော်။ဟိုတော်လိုင်းကိုကိုတိုင်ကတော့တော်လိုင်းရေးကိုဆုံးထိသွားမယ်ပဲ။ဟိုဆုံးဖြတ်ထားတယ်။ခံလဲခံယူထားတယ်ပေါ့။အာဒီဒေါမင်းစစ်စင်ရေးဟိုနေနဲ့လဲဟိုကျမထင်တယ်ပေါ့နော်။ဟိုကျမတို့ကဟိုဒီလက်နက်ကင်လမ်းစဉ်မှစခဲ့တာမဟုတ်ဘူး။ကျမတို့ဒေါမင်းစစ်စင်ဆိုတာဟိုဆန္ဒပြတဲ့ဟိုဒီဘိတ်ကိစ္စကလေးကစခဲ့ရဆိုတော့ဟိုကျမတို့ဖွဲ့စည်းတစ်ခုလုံးနေနဲ့လဲဟိုတော်လိုင်းရေးပြီးတဲ့အထိဟိုဒီဇိုင်းမမသွားလိမ့်မယ်လို့တော့ဟိုကျမတော့ယူဆပါတယ်ပေါ့နော်အားလုံးလည်းခံယူထားပါတယ်လို့ဟုတ
်အခုရောလက်ရှိမှာမေးတောင်းနေတဲ့ဘယ်လိုပုံစံဒီကဏ္ဍတွေကနေပြီးတော့ပါဝင်နေတယ်လို့ပြောလို့ရမလဲရှင
့်အော်ဟုတ်ဒီလက်ရှိမှာဒေါမင်းစစ်စင်ထဲမှာတော့ကျမကဟိုရိတ်ခါနဲ့ဗန္တာဆေးဝါးတာဝန်ခံတစ်ဖြစ်နဲ့ဟိုတာဝန်ထမ်းဆောင်နေပါတယ်ရှင
့်โอเคဆိုတော့ဒီဒေါမင်းစစ်စင်ရေးမှာကောတဝယ်ဒေသမှာရှိတဲ့အမျိုးသမီးတွေရောဘယ်လောက်ထိပါဝင်နေတယ်လို့ပြောလို့ရမလဲရှင့်
ဟိုဒီလက်နက်ကင်လမ်းစဉ်ထဲမှာဓာရိုက်ကတော့မြို့သမီးတွေဟိုတွေ့ရတာနည်းနေသေးတယ်လို့တော့ဆိုလို့ရတယ်ဆိုတော့ညာလဲအာကျွန်တော်တို့အင်ဓာရိုက်နေတဲ့ကတော့ကျွန်တော်တို့မြို့သမီးတွေကပါစင်အဖြစ်အများကြီးပါဝင်တာကိုတွေ့ရတာပေါ့နော်ဒီလက်နက်ကင်လမ်းစဉ်ဟိုဓာရိုက်ပါဝင်တဲ့မြို့သမီးကတော့ဟိုနည်းနေသေးတာပေါ့နော်ဒါပေမဲ့ဒီကျွန်တော်တို့မြို့သမီးတယောက်ဒီတော်လိုင်းရတဲ့ဝင်ရောက်ဖို့ဆိုရင်ကျွန်တော်တို့နောက်မှမြို့သမီးဒူကြီးကလည်းဟိုအင်ဓာရိုက်ရှိနေတယ်ဆိုတာကိုကျွန်မတို့ဒီကနေ့ပြောချင်တာပေါ့နော်ရှင
့်ဆိုလိုတာကတော့ဒိုက်ရိုက်လက်နက်ကင်ပြီးတော့လှုပ်ရှားနေတာတော့ဟုတ်ချင်မှာဟုတ်မယ်ဒါပေမဲ့လည
်း
ဒီအာနာရှင်ဆန့်ကျင်တဲ့လှုပ်ရှားမှုတွေဒီလှုပ်ရှားမှုတွေမှာကဏ္ဍအသီးသီးမှာအမျိုးသမီးတွေပါဝင်နေတယ်လို့ပြောချင်တာလို့နားလဲပါတယ်ရှင
့်အဲ့လိုပြောချင်ဖြစ်ပါတယ်မ
ဟုတ်ကဲ့ဆိုတော့ဒီဒေါမင်းစစ်စင်ရေးရောလက်ရှိမှာဘလောက်အရှိန်ဟုတ်ကောင်းကောင်းနဲ့တဝယ်ဒေသမှာလှုပ်ရှားနိုင်တယ်လို့ပြောလို့ရမလဲရှင့်
ကျမတို့ကဒီဒါမင်းစစ်စင်ကဘယ်လောက်ထိရှင်းအောင်ကောင်းကောင်းနဲ့ပါဝင်နေတယ်လဲဆိုတော့ပုံမှန်ကတော့အဲတော်လိုင်းစကတဲ့ကပေါ့နော်ဒီလက်နက်ကန်လမ်းစဉ်ရွေးကတဲ့ကနေပြီးတော့ကျမတို့ဒါမင်းစစ်စင်ကြီးကရှင်းဟိုလုံးဝမရော့ခဲ့ဘူးပေါ့နော်ဟိုကျမတို့ချင်းအောင်ကွန်မန့်တွေကိုလည်းဟိုတက်နိုင်တဲ့ရွေးဟိုတိဆောက်ပြီးတော့ဟိုလိုက်နာပြီးတော့ပေါ့နော်ဟိုလိုက်နာပြီးတော့ဟိုပဲလို့ပြောရမလဲဟိုဘလောက်ဒီရှင်ဟိုအားကောင်းနေလဲဆိုတဲ့ပုံမှာပြောတာပေါ့နော်ဟိုကျမတို့ဒီလက်နက်ကိုက်လမ်းစဉ်ဆိုတဲ့ပုံမှာဘယ်တော့မှဟိုရှင်ညက်ဝါချင်းမရှိပဲနဲ့အာကျမတို့ဟိုတိုက်ခိုက်ရင်ပြင်ဆင်ရင်ပြင်ဆင်ရင်တိုက်ခိုက်ရင်လည်းထောက်လျှောက်ဟိုအားတိုက်အင်တိုင်းနဲ့ပဲစူးစမ်းပြီးလိုက်ပါနေတယ်လို့ပဲကျမပြောချင်ပါတယ်မိုက
်ဒီကိုကိုတိုင်းကဒီလှုပ်ရှားမှုမှာပါဝင်နေတဲ့အမျိုးသမီးတယောက်အနေနဲ့ပေါ့နော်အခုလို့ဒီအာနာရှင်ဆက်ကြီးလှုပ်ရှားမှုတွေမှာအမျိုးသမီးတွေလည်းပါဝင်နေတာမှန်မယ်မှန်တယ်ဒါပေမဲ့လည်းတစ်ချိန်တည်းမှာလည်းဒီဥဆောင်မှုကဏ္ဍကိုရတင်တဲ့လောက်ရတယ်လို့ရောယူဆမိပါလားရှင
့်ကျွန်မပြောရမယ်ဆိုရင်ဥဆောင်မှုကဏ္ဍမှာရတင်တဲ့လောက်ရလားဆိုတော့ရတယ်လို့တော့ယူဆလို့ရတယ်ဟိုကျွန်မတို့ဒီဒေါမင်းနဲ့ပဲပြောမယ်ဆိုတော့ဥဆောင်မှုကဏ္ဍမှာရတင်တဲ့လောက်တော့ရတယ်အဲအများကြီးဥဆောင်ခွင့်ရတယ်ပေါ့နော်အာဒီပြင်ခြုံငုံပြီးတော့ဥဆောင်မှုကဏ္ဍတွေမှာဟိုအားနေနေတယ်လို့ကျွန်မမြင်တယ်ဒီဒေါမင်းတစ်ခုအနေနဲ့ပဲပြောရရင်တော့ဥဆောင်မှုကဏ္ဍမှာရတဲ့တော့ရတယ်ဟိုအများကြီးအဲဟိုပြောရေးဆိုခွင့်တွေအပြည့်ဝရခဲ့လို့ကျွန်မပြောချင်ပါတယ်မိုက်ဟု
တ်ဟုတ်ကဲ့ပါဒါမြန်မာနိုင်ငံဟိုမြန်မာနိုင်ငံမှာဒီအာဏာရှင်ဆန့်ကျင်တဲ့2021လူလူလှုပ်ရှားမှုစတင်ချိန်မှာစပြီးတော့အမျိုးသမီးတွေရှေ့တန်းမှာပါဝင်နေတယ်ဆိုတာကတော့ထင်ထင်ရှားရှားဒါဟိုလှုပ်ရှားခဲ့တဲ့ဒီပုံရိပ်တွေတကယ်ဖြစ်စဉ်တွေကိုကြည့်ရင်လည်းမြင်နိုင်ပါတယ်တချို့ဆိုလို့ရှိရင်ဒါအမျိုးသမီးတွေအဓိကဒီမောင်းနေတဲ့လှုပ်ရှားမှုတစ်ခုလို့တော့ပြောကြတာရှိတယ်ဒီလှုပ်ရှားမှုဒီလောက်ထိရှေ့ရောက်တယ်ဆိုတော့အမျိုးသမီးတွေရဲ့ပါဝင်အားကောင်းတာကြောင့်ဆိုရဲဟာမျိုးပြောကြတယ်လေဒါတော့အဲ့ဒီပေါ်မှာရောကိုကိုရဲအကြောက်လည်းဒီထဲမှာပါဝင်နေတဲ့ဒါအမျိုးသမီးတယောက်နေနဲ့ဒီဒေါမင်းစစ်စင်ရေးဆိုတာလည်းတဝယ်ဒေသမှာဆိုရင်ဒါအရေးပါတဲ့စစ်စင်ရေးတစ်ခုဖြစ်တယ်ဒီထဲမှာမှကိုကလည်းဥဆောင်တဲ့နေရာတစ်ခုကနေပါနေတာဆိုတော့လေအဲ့ဒီပေါ်မှာရောအားရချင်တဲ့မှုရှိရသလားအမျိုးသမီးတွေရဲ့ပါဝင်ပတ်သက်မှုဟာတကယ်ပဲဒီအရေးပါတဲ့အခက်ကဏ္ဍမှာရှိတယ်လို့ပြောတဲ့တစ်ချိန်တည်းမှာတကယ်ရောလှုပ်ဆောင်ခွင့်ဥဆောင်ခွင့်ဆုံးဖြတ်ချက်ချခွင့်တွေမှာပါဝင်ရလားပေါ့နော်အဲ့ဒီသဘောနဲ့ကျွန်မကမေးမြန်းတာဖြစ်ပါတယ
်ဟုတ်ဟိုကျွန်မအာမနာတန်ပြောရရင်တော့ဟိုဒါကတော့ဟိုနှစ်ဖက်စလုံးမှာအားနှစ်ချက်အားသာချက်ရှိမှာပေါ့နော်ဒီတကယ်ဟိုဆုံးဖြတ်ချက်ချတဲ့နေရာတွေမှာဟိုတကယ်ရောဟိုပေါ့ပါစနေအဖြစ်ကျွန်မပြောရမယ်ဆိုရင်တော့ဟိုပြီးွားတော့မဟုတ်နေဘူးပေါ့နော်ဒန်းတူဆိုတဲ့ပုံမှာပြီးွားတော့မဟုတ်နေဘူးဟိုတစ်ဖက်ကျွန်မအားနဲ့ချက်အားသာချက်နဲ့ပြောရမယ်ဆိုရင်ကျွန်မတို့မျိုးသမီးတွေဟိုဒီလိုမျိုးဆုံးဖြတ်ချက်ချတဲ့နေရာမှာပါဝင်နေမှုနည်းနေသေးလို့များကျွန်မတို့ကအပြည့်ဝဆုံးဖြတ်ပိုင်ခွင့်မရှိသေးတာလားဆိုတာကိုလည်းကိုယ်ကိုယ်ပြန်ပြီးတော့ဟိုမေးခွန်းထုတ်မိတယ်အဲ ဒါမဲ့ဟိုကျွန်တော်တို့မြို့သမီးတွေပါဝင်လာဖို့ဆိုတာလည်းအဲဟိုခန်းကတာတစ်ခုအနေနဲ့လူတော့လူအပ်သေးတယ်လို့ကျွန်မအလိုပဲမြင်ပါတယ်မရဲ့
ဟုတ်ကဲ့ပါရှင်ဆိုတော့အမျိုးသမီးတွေအများပို့ပို့ပါဝင်မယ်ဆိုလို့ရှင်ဒီလှုပ်ရှားမှုကပို့ရှေ့ရောက်မယ်လို့ရောယူဆမိပါလား
ဒါတော့အများယူဆတယ်ကျွန်မကျွန်တော်တို့အမျိုးသမီးတွေဟိုဒါကိုကိုကို confidence ဆိုဟိုက်ဖြစ်နေလို့တော့မဟုတ်ဘူးကျွန်မမြင်တဲ့ခင်ချင်းပေါ့နော်ကျွန်မဖြတ်သန်းရတဲ့တောက်လျှောက်မှာဆိုရင်ကျွန်တော်တို့အမျိုးသမီးတွေဒီတက်တီပါဝင်နိုင်မယ်ဆိုရင်အရွေးကဒီတက်တီရွေးနိုင်မယ်လို့ကျွန်မတော့ဒါ 100% ကျွန်မပြောချင်တယ်မဟုတ်ဘူးဆိုတော့ကိုဖြတ်သန်းရတဲ့ခင်ချင်းတွေမှာကျွန်မတို့တက်တီပါဝင်နိုင်မယ်ဆိုရင်ငါတို့အရွေးကဒီတက်ရွေးနိုင်မယ်ဆိုတော့ဟိုကျွန်မအဲ့လိုတော့ချစ်မိတယ်မဟုတ်ဟ
ုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကျွန်မလည်းဟိုဖြေချခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်မဟုတ်ဟုတ်
မကင်ပြူတွေတင်ဆက်ခဲ့တာပါဗျာအခုတော့သိပ္ပံနဲ့နှိပညာကဏ္ဍမတင်ဆက်ခင်မှာသုတဆုံးလင်အမေရိကန်တခွင်အလှဲ့ပါအမေရိကန်မှာမေဖွားချီးပင်းခဲ့ပေမဲ့မြမရင်ကျေးမှုကိုဘဝအစိတ်ပိုင်းတည်းအနေနဲ့ရွေးချယ်ခဲ့တယ်လို့ဆန်နီယာဆီယာအော့စတင်ချန်ကပြောပါတယ်ဥရောပနဲ့အမေရိကန်ပြည်တော်စုကနာမည်ကျော်ဂီတတက္ကသိုလ်တွေမှာဂီတနှိပညာပါသားရဲနဲ့မဟာပွဲရခဲ့တဲ့အော့စတင်ချန်ကမြမတေးသချင်းတွေကိုအနောက်တိုင်းဟန်နဲ့ပေါင်းဆက်တိခတ်ပြီးပြန်လည်ဆန့်သစ်နေသူပါမြမသချင်းတွေနဲ့ဘလို့ရင်းနှီးထိတွေ့ခဲ့ပါလဲနုပညာသမားတယောက်ဖြစ်ရက်တီဘူဘာကြောင့်ရွေးချယ်ခဲ့လဲဆိုတာကိုအပိုင်းတစ်ဖြစ်ရှင်းပြထားပါတယ်ကိုအောင်စီစဉ်တက်ဆက်ထားပါတယ်ခင
်ဗျာမင်္ဂလာပါ
ကျွန်တော်ကအော့စတင်မှာမြန်မာအမေရိကန်စနေဟပညာရှင်တယောက်ပါတနည်းနည်းတစ်ချင်ချင်းမှာမြန်မာပြည်အသက်ကိုတီးခတ်ဖျော်ဖြေဖို့ဆိုတဲ့အိမ်မက်နဲ့ကြော်ကြားတဲ့မြန်မာတေးတွေကိုဖြစ်ပေါ်အနောက်တိုင်းဟန်နဲ့ပြန်ပြီးတော့ကျွန်တော်ကတီးခတ်ပါတယ
I was born and raised
ကျွန်တော်ကို Los Angeles မှာမွေးခဲ့ပြီးဒီမြို့မှာပဲကြီးပင်းခဲ့ပါတယ်အဖေကတော့မြန်မာပြည်မှာကြီးပင်းခဲ့တာပါ1980ခုနှစ်လောက်တုန်းကအမေရိကကိုရောက်လာခဲ့တာပါသူကကျွန်တော်ကိုမြန်မာသချင်းတွေနဲ့စတင်မိတ်ဆက်ပေးခဲ့သူပါကျွန်တော်ငယ်ငယ်တုန်းကအဖေကသူ့ဘာသာဘာပဲလုပ်လို့မြန်မာသချင်းတည်းအေးနဲ့နေလို့ရှိပါတယ်အိမ်မူကိစ္စတွေလုပ်နေရင်ဖြစ်ဖြစ်ကျောင်းလိုက်ပို့ရင်ဖြစ်ဖြစ်ခင်းချက်တုံးဖြစ်ဖြစ်ဦးလေးအတော်ဆွေမျိုးသားချင်းတွေနဲ့စုံကြပြီဆိုရင်လေကာရာအိုကေဆိုလေးရှိပါတယ
် And now that I'm older I realize
ကျွန်တော်အရွယ်ရောက်လာတဲ့အချိန်မှာအဖေဆိုလေးရှိတဲ့နာမည်ကျော်တင်းတွေကိုသတိထားမိလာပါတယ်အဖေကကာလာဘော်မြန်မာတန်စင်တင်းတွေဆိုရတာလဲခြိုက်တဲ့အပြင်80 80ခုနှစ်တွေတုန်းကထွက်တဲ့ disco pop သချင်းတွေကိုလည်းခြိုက်ပါတယ်ရေဒီယိုကလွှင့်နေအဲ့ဒီသချင်းတွေကိုအမြဲနားထောင်လို့ရှိပါတယ်အဖေကစကားအများကြီးပြောလို့ရှိသူမဟုတ်တော့သူမျက်နှိုးရဲ့ယဉ်ကျေးမှုကိုဂီတကနေတဆင့်ကျွန်တော်ကိုမိတ်ဆက်ပေးလို့ရှိပါတယ
started taking piano lessons at 5 years old.
ကျွန်တော်ကဆန်နီယာကိုအသက်9နှစ်လောက်ကနေစတင်ခဲ့ပေမဲ့ဒီပညာရက်နဲ့ပတ်သက်ပြီးတော့တစ်လုံးရက်တည်သွားဖို့ဆိုတာမျိုးအဲ့ဒီအချိန်ကသတိမထားမိခဲ့ပါဘူး။ဒါပေမဲ့အသက်17နှစ်အရွယ်တုန်းကဆန်နီယာတီးခတ်ဖျော်ဖြေပွဲတစ်ခုကိုရောက်သွားတဲ့အခါမှာကျွန်တော်ဘဝမှာတစ်ခါမှမကြားဘူးတဲ့ဆန်နီယာတေးဂီတတစ်ပုဒ်ကိုကြားခဲ့ပါရတယ်။ဒီဂီတတန်ကိုချလိုက်တဲ့အခါမှာဟိုးအရင်ကတည်းကအကျွမ်းတဝင်သိနေတဲ့ရင်းနှီးမှုမျိုးခံစားရပါတယ်။တော့ပြဖို့ခက်ပေမဲ့လေဒီတေးဂီတာကကျွန်တော်ကိုဖန်ဆားခဲ့ပြီးတော့မေတ္တာနာကျင်မှုပျော်ရွှင်မှုဝမ်းနည်းချေကွဲမှုခံစားမှုရတမျိုးစုံပေးခဲ့ပါတယ်အဲ့ဒီတေးဂီတာက
Rachmaninoff Piano Concerto No. 3 and it's
no ဆိတ်ခံစားမှုအပြည့်နဲ့တီးခတ်ရတာအပြင်လက်ကွက်တွေကလည်းခက်ခဲတာကြောင့်ကဘာမှာအခက်အခဲဆုံးတေးဂီတာအဖြစ်လည်းသိကြပါတယ်ဒါကြောင့်ကျွန်တော်17နှစ်အရွယ်မှာဒီဆန်နီယာတေးဂီတာကိုတီးတတ်ခြင်းလေလို့ဆရာကပြောတော့ဆရာကမဖြစ်နိုင်ဘူးလို့ပြန်ပြောပါတယ်ကျွန်တော်ကိုစိတ်မနှက်ဘူးလို့တော့ထင်ခဲ့မှာပါဒါပေမဲ့ကျွန်တော်စိတ်ထဲမှာတစ်ချိန်ချင်းသင်ပြလိုက်မယ်ဆိုပြီးတော့တွေးမိပါတယ်ဒီတေးဂီတာကြောင့်ကျွန်တော်ဟာဘဝတစ်ခုလုံးဂီတာထဲမှာနှိမ့်မြုပ်ဖို့ဆုံးဖြတ်ချက်ချစီခဲ့ပါတယ် At the age of 15, I moved to Germany. At the age of 15, I moved to Germany. At the age of 15, I moved to Germany. I later moved to New York City. I later moved to New York City. Now, New York City is now moved to the Julius School of Music. I moved to Bachelor. Columbia Tech is now moved to Mahabwe. Now, New York City and California are now moved to Sanya. I moved to New York City. I moved to New York City. I moved to New York City. ကျွန်တော်အကြိုက်ဆုံးမြန်မာသချင်းနှစ်ပုဒ်ကတော့မုံရွှေကြီးနဲ့ပိုင်ရှင်ပါအဖေအမြဲဆိုနေတာကိုကြားတော့ကြိုက်သွားမိတာလဲပါပါတယ်အထူးသဖြင့်မုံရွှေကြီးသချင်းဟာအနောက်တိုင်းကန်ဝင်ဂီတတေးပညာရှင်ရှူဘတ်ဖန်တီးတဲ့ဂီတတေးသွားမျိုးလွှမ်းမိုးနေတာသတိထားမိပါတယ်သူဖန်တီးတယ်လို့ပုံစံမျိုးတိခတ်ထားတာကိုလည်းသတိထားမိပါတယ်ဒါကြောင့်ကျွန်တော်ဒီသချင်းကိုအတော်လေးကြိုက်သွားပါတယ်ရည်စရာပြောရမ ောရမလိုပ
Wasn't really until the pandemic when
covid ka yoga kala ma a chain nwi ya raw tachin nwi pyan na thong pi raw te te cha cha san sit mi ba de di tachin nwi da ma ka chanaw nge bwa na thong yin chi pin nge ya de tacha myama tachin nwi ye adeibe ko sa pi raw le la de a kha di gita te tachin nwi ha ho a yin ga le la kwe myar ga de ko yin che mu anu pinya a sait pai nwi phit de so ra ko tari tha mi twa ba de ဂီတာဟာကျွန်တော်ရဲ့ဘဝဖြစ်တာကြောင့်လဲမြမယဉ်ကျေးမှုဂီတာကိုစမ်းနေရတဲ့ပုံဖော်တီးခတ်မယ်ဆိုပြီးတော့စဉ်းစားမိပါတယ
် When I arrange songs for the piano
ကျွန်တော်စမ်းနေရတဲ့တချင်းတီးဖို့တန်စင်သင်ဂီတာရှာတဲ့အခါဂီတာတန်စင်ပိုးပြီးတော့မြူးကြွစေတဲ့ပုံစံမျိုးဖန်တီးလေးရှိပါတယ်။ပထမဆုံးမူရင်းသချင်းကိုအထက်ထက်နားထောင်ပါတယ်။ဒီသချင်းအကောင်ချက်ပါလဲဆိုတာကိုအသေးချာရှာဖွေပါတယ်။ပြောရမယ်ဆိုရင်အဲ့ဒီအချိန်မှာဂီတာဖြော်ပြီးဘွဲတင်ဆက်နေသလိုစိတ်ကူးထည့်ပြီးတော့ဘယ်နေရာမှာဘယ်လိုပုံစံမျိုးနဲ့တီးခတ်မလဲဆိုတာကိုစိတ်ကူးပြီးတန်စင်တွေရှာဖွေပါတယ်။အဲ့ဒီနီးနဲ့မှာကိုဘယ်လိုတန်စင်မျိုးလိုချင်လဲ၊ပရင်းသက်တွေဘယ်လိုခံစားနားဆင်စေချင်တယ်လဲဆိုတာကိုကျွန်တော်ပြန်သိရတာပါ။ဥပမာအနေနဲ့နဂနီတချင်းကိုနားထောင်ကြည့်အောင်ပ
ါ The song Nagani as a demonstration
Tin ye yin lo pin ang lan ya song ma mi
From this song
ဒီတချင်းမှာတန်စင်ကအခုလိုမျိုးပါ
Then I'll add chord progression.
Eddie now tan sin lek kwet dui twae loun dui hlei loun dui ne ti ya min nia dui ko mat ta ba de. A chei kan tan sin ya bi so yin naw naw tai ganawin guitar ti khat han ko mai ti khat han dui the pi lo paung set ti khat ba de. Negani ti chin ko lek kwet ne di me so yin.
So then
alon pye twae pi lo di me so yin naw de lo ba.
Arranging music is similar to
ကိုပြန်လည်ပေါင်းဆက်ပန်တီးတာကပကြီးဆွဲရတဲ့တူပါတယ်ခဲကြမ်းနဲ့စကောက်ကြောင်းဆွဲပြီးတော့စုတ်တန်နဲ့တဖြည်းဖြည်းပုတ်ဖော်ပါတယ်အယောင်တွေလည်းလိုက်ဖြစ်ရသလိုပုံသက်ဝင်လာတဲ့အထိအသေးစိတ်ချေမွန်ရပါတယ်ဒါကြောင့်ကျွန်တော်ဒီဟန်ကိုပေးသက်တွေချက်ကြတာထင်ပါတယ်အနောက်တိုင်းနဲ့အရှေ့တိုင်းဟန်ပေါင်းဆက်တိခတ်ထားတာကိုနားထောင်ရတာကြောင့်ပ
ါကိုအောင်တင်ဆက်ခဲ့တာပါခင်ဗျာဆန်နီယာဆီယာအော့စတင်တယောက်မြမချင်းတွေကိုပြန်လဲစမ်းသစ်တိခတ်ဖို့အဆင့်ဆင့်ဘလူတွေဖန်တီးတယ်မြမပြည်သက်တွေနဲ့ဘလူထိတွေ့ဆက်ဆံခွင့်ရကလေးဆိုတာကိုတော့လာမယ့်ဇန်နဝါရီ10ရက်နေ့မှာထုတ်လွှင့်မဲ့သုတဆုံနဲ့အမေရိကန်တစ်ခွင်မှာရှင်းပြထားပါတယ်ခင်ဗျာကိုယ်တော်သိပ္ပံနဲ့နိပညာကဏ္ဍအလှည့်ကြပါပြီဒီကဏ္ဍမှာတော့အခဲအရည်အငွေ့အဖြစ်တရှိတဲ့ရေမှာရင်ခွေးဟာလူတွေရဲ့နေ့စဉ်ဘဝအတွက်သိပ္ပံကိုအရေးပါတဲ့ပြင်သူဟာလူသိပ္ပံမသိသေးတဲ့ဖန်လုံရင်တန်းငွေလည်းဖြစ်တယ်လို့သိပ္ပံပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်ရေကိုသတ်ဆင်ရမှာကလိုရင်းကိုသုံးတာရောအန္တရာယ်ရှိပါသလားဒီကြောင့်အရာတွေကိုတခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ခင်ဗျ
ဒီ
ရာဆိုလို့ရှိရင်လူသားတွေအတွက်ဟိုတကယ်မရှိမဖြစ်လိုအပ်တဲ့ဟိုအရေးပါတဲ့ပစ္စည်းပေါ့နော်ဒီရေမှမရေငွေ့ရပို့ပြီးတော့အရေးပါတယ်လို့ဆရာပြောတော့လေအဲ့အကြောင်းလေးရှင်းပြပြီးပါစေ
ဒီကတော့လူတွေတွေ့နေတဲ့အချိန်မှာတော့အရေးပေါ့လေတော့အခဲတွေရှိတယ်ဒါပေမဲ့အငွေ့ရတော့မမြင်ရဘူးဒါပေမဲ့အေးတဲ့အချိန်တော့နည်းနည်းပေါ့ကမြင်ရမှာပေါ့အခဲအရေးအငွေ့သုံးမျိုးရှိတဲ့ထဲမှာအငွေ့ကအရေးပါတယ်ဆိုတဲ့ဟာကျွန်တော်ပြောချင်တာအခြားအကြောင်းကြောင့်မဟုတ်ပါဘူးရေရဲ့ molecule အလေးစားဟာ18ပဲရှိတယ်အောက်ဆီဂျင်က32ရှိတယ်နိုက်ထရိုဂျင်ဆို28ရှိတယ်ဒါပေမဲ့အောက်ဆီဂျင်တို့နိုက်ထရိုဂျင်တို့ကအငွေ့ဖြစ်နေတာ molecular mass နဲ့ရင်အငွေ့ဖြစ်ရမှာလေဒါပေမဲ့ရေကအခဲဖြစ်နေရတဲ့အရေဖြစ်နေတာဘာကြောင့်ဒီလိုအရေတွေအခဲတွေဖြစ်နေလဲဆိုရင်နော်ရေက H2O ဆို hydrogen နဲ့ oxygen အကြားမှာဖြစ်လာတဲ့ hydrogen bonding ဆိုတာရှိတယ် hydrogen နဲ့ oxygen ဆွဲငင်အားအဲ့ဆွဲငင်အား molecule တစ်ခုနဲ့တစ်ခုနဲ့ဆွဲငင်လာတဲ့အများကြီးဖြစ်တော့အဲ့ဒါကို hydrogen bonding လို့ခေါ်တယ်။သူကအလေးစားမြင့်နေတကဲ့သို့ဖြစ်နေတယ်။တယောက်တယောက်နဲ့ဆွဲလာတော့သူကအရေးဖြစ်နေတယ်။အရေးဖြစ်နေတဲ့အချိန်မှာအေးလာတဲ့ခါကျရင်အေးခဲတော့အခဲတွေဖြစ်လာ။ဒါပေမဲ့အရေးဖြစ်လာတဲ့အချိန်ဖြစ်ဖြစ်အခဲဖြစ်တယ်ဖြစ်အများထန်းကရေငွေ့ကသူ့ပတ်ဝန်းကျင်မှာရှိတယ်။ညီမြချင်းမှာရှိတယ်။ဘာကြောင့်လဲဆိုရင်သူ့ရဲ့သဘာဝကအငွေ့ဖြစ်ချင်တဲ့သဘာဝလေအငွေ့ကအများထန်းပြောင်းတော့အဲ့ဒီရောအပေါ်တက်လိုက်အောက်ဆင်းလိုက်အပေါ်တက်လိုက်အောက်ဆင်းလိုက်ဖြစ်နေတယ် H2O molecule စီကအပေါ်တက်လိုက်အောက်ဆင်းလိုက်ဆိုရှိတယ်။ဒါကြောင့်ဒီကဘာကြီးမှာဆိုရင်ရေငွေ့ကအများဆုံးရှိတယ်သူတောင်ဝန်လည်းအများကြီးယူတော့လူတွေကိုအကျိုးပြုတာရှိတယ်တက်ရောက်မှုတွေအများကြီးဖြစ်တာတွေ့ရတယ
်။ဆရာဆိုဥပမာလေးတစ်ခုလောက်ပြောပြပေးပါဆရာ။ဒီအဓိကပေါ့နော်ဥပမာလေးပြောပြပေးပါဆရာ
။ရေငွေ့ကမျှကြီးမှာရှိနေတော့အပေါ်အမြဲတက်တယ်လေအပေါ်တက်လိုက်နောက်တစ်ခါကျအောက်ပြန်ဆင်းလိုက်ဒါလို့ရှိတော့ပကံပြားတစ်ခုချလာရင်အဲ့ဒီပကံပြားထဲမှာရေထည့်တိုင်းရေငွေ့ကအပေါ်တက်လိုက်အောက်ဆင်းလိုက်ဖြစ်တော့ဒီတိုက်ရင်လည်းသူတဖြည်းဖြည်းနဲ့ခန့်သွားတယ်ရေကန်တွေလည်းဒီလိုပဲရေငွေ့ကအပေါ်မှာအမြဲရှိတယ်တကယ်လို့ခင်းလင်းမြန်မာကြီးဖြစ်နေတဲ့ကံဘေးမှာအပင်တွေမရှိဘူးဆိုရင်ဒီတိုက်နှုံးကများလာသမျှရေခန်းချောက်ဖို့ကများလာဒါကြောင့်ຫນွေဘက်မှာရေကန်တွေမခန်းစေရင်ဘေးမှာလေမတက်အောင်အပင်တွေစိုက်ထားဖို့လိုတယ်။အဲ့တော့ရေငွေ့ဒီလိုမျိုးအများကြီးထွက်သွားတဲ့အချိန်မှာဘာတွေဖြစ်လဲဆိုတော့ဘေးကအပင်တွေလူတွေအဲ့ဒီပုံမှာတက်ရောက်မှုတွေအများကြီးရှိတယ်။ရေငွေ့ရှိတိုင်းရှိတိုင်းမှာတော့တန်ကြီးတက်လွယ်တာတွေရှိတယ်။ oxidation ဆိုတဲ့ဓာတ်ပြူချင်းကိုသူကအားပေးတယ်။လေထဲမှာရှိတဲ့ oxygen ကဒီတိုင်းတန်ကိုဓာတ်ပြူလို့မရဘူး။တောင်ဓာတ်ပြူခြင်းရေငွေ့ပါမှာဓာတ်ပြူလို့ရတယ်ရေရှိမှာဓာတ်ပြူလို့ရတယ်ကျန်တဲ့လူလဲလူပဲလူတွေကတခုစားမှာဆိုရင်ရေပါမှာပိုက်ထည့်ကို absorb လုပ်လို့ရတယ်အသက်ရှူလိုက်ရင်နှာခေါင်းမှာလည်းရေငွေ့မရှိဘူး၆တွေ့တယ်ဆိုရင်နှာခေါင်းကနာကျင်တာတွေဖြစ်တယ်ဒုက္ခရောက်တာရှိတယ်အများအားရေငွေ့ကလိုတယ်ဒါကြောင့်ရင်ကျက်တဲ့လူတွေဆိုရင်ရေငွေ့အများကြီးရှူရမယ်ဒီရေငွေ့ရှိတဲ့နေရာမှာနေရမယ်ရှူမဲ့ဖြစ်တဲ့နေရာမှာရှိတယ်လို့ပြောကြတယ်သို့သော humid ဖြစ်လာရေငွေ့ရှိတဲ့ခါကျလည်းနောက်တစ်ခုကတော့ bacteria ဆိုတော့ပိုးတွေကအဲ့ဒီမှာရေငွေ့မှာရှင်သန်တယ်သတ္တဝါတွေအများကြီးကရေငွေ့မှာပဲရှင်သန်ကြတယ်လေကျွန်တော်တို့လူတွေလည်းဒီတိုင်းပေါ့စဖြစ်တော့ကပင်လယ်ထဲမှာဖြစ်တယ်ပြီးတော့ပင်လယ်ကနေဖြည့်တက်လာတယ်ဘလို့တက်တည်ပြနိုင်လဲဆိုရင်လူရဲ့သူ့ရဲ့ pH ကပင်လယ်ရေရဲ့ pH နဲ့အတူတူပဲဖြစ်တယ်အဲကြောင့်ကျွန်တော်တို့သတ္တဝါတွေအများစုကပင်လယ်ကတက်လာတဲ့သတ္တဝါတွေဖြစ်တယ်
ဟုတ်ဆရာဖလုံးရင်တန်းငွေထဲမှာလည်းရေငွေ့ကိုထည့်ထားတယ်နော်ဆရာ
ဖလုံးရင်တန်းငွေထဲမှာတကယ်တော့ကာဗွန်ဒိုင်အောက်ဆိုက်တို့ကျန်တဲ့တန်းငွေတွေကိုလူတွေသိတယ်များတယ်ရေငွေ့ကိုသိမသိကြရေငွေ့ကအဓိကတော်တော်ကျတယ်ဖလုံးရင်တန်းငွေထဲမှာရှိတဲ့ရေငွေ့ကတကယ်တော့အပူကိုထိန်းတာပေါ့လေအောင်ချီကကျလာတဲ့အလင်းကရေကြီးပေါ်ထိသွားရင်အပူဖြစ်သွားတယ်အဲ့အပူကကဘာကြီးကပြန်ထွက်ဖို့ကြိုးစားတဲ့အခါမှာထန်ကြီးတပွဲကာရတယ်လို့ယူဆကြတယ်ဒါပေမဲ့အဲ့ထက်မှာရင်ငွေ့ကိုမေ့နေကြတာရင်ငွေ့ကတော်တော်အဓိကကြတာသဲခန္ဓာရကိုကြည့်မယ်ဆိုရင်သဲခန္ဓာရထဲမှာညဘက်ကျအမှန်အေးတယ်နေ့ပင်ကြတော့ပူတယ်နေ့ကင်းပူတော့ညဘက်ကျတော့ဘာလို့အေးရလဲအဲ့မှာသူသဲခန္ဓာရမှာရင်ငွေ့တွေမရှိရင်ငွေ့မရှိတော့ဖန်လုံရင်တန်းငွေ့တွေမရှိဘူးဖန်လုံရင်တန်းငွေ့မရှိရင်နေအောင်ချီကပြန်ထွက်လာတဲ့အပူကိုမထိန်းတော့ဘူးတကယ်လို့သာသူထိန်းလိုက်ညဘက်ကျရင်လည်း နွေးနေမှာပဲဒီခါလေးမိုးမရွာဘူးလေမိုးမရွာတိန်နေအပေါ်ကအများကြီးရှိတယ်ဒီဟိုမိုးအုပ်တယ်လို့ကျွန်တော်ပြောတဲ့ဟာမိုးအုပ်တယ်နေဆိုအက်ဆာဆာကြီးဖြစ်တယ်ဘာကြောင့်လဲပူလာဘူးမိုးအုပ်ရင်ပူပူတယ်အဓိကတော့ရင်ငွေ့ကထွက်သွားတဲ့အပူကိုပြန်ကန်တော့ထုတ်လိုက်တယ်လူတွေစီပြန်ရောက်လာတယ်ကဘာကိုပြန်ရောက်အောင်လုပ်ပေးတယ်ဒါကြောင့်မိုးတိန်တွေကအပူကိုမဆုပ်ဘူးအပူကိုကန်ထုတ်ပြစ်လိုက်တယ်လို့ကျွန်တော်တို့တွေ့ရတယ်အဲအေးတော့သူစုံပါလေသူကမိုးရွာလာ ው အဲ့တော့တလူဝဲရင်ငွေ့ကအေးပါတဲ့နေရာဆိုတော့ဟိုတတ်တတ်မှမှန်တဲ့သိပ္ပံပညာကဟောလေးလာနေသေးပဲရှိပါလ
ားရေရဲ့အခြေအနေတုံးမျိုးပေါ့နော်ဒီရေထဲမှာမှရေကိုတတ်အောင်လို့သူတို့ကလိုရင်းထည့်တဲ့အခါမှာလူတွေအတွက်ကိုထိခိုက်မှုရှိနိုင်ပါလားဆက
်ပူတိုက်လိုက်ကလိုရင်းကထွက်သွားတာပဲဒါတချို့လူကတော့အပူတိုက်လိုက်ကလိုရဖောင်းဖြစ်လို့ဆိုတကယ်တည်းမဖြစ်ပါဘူးကလိုရင်းဓာတ်ကျွင်းကပြဿနာအများကြီးဘာမှမရှိပါဘူးတိုင်းပြည်တချို့ကတော့ကလိုရီနဲ့ပဲရေကိုတန့်စင်တယ်ပြင်သစ်လို့ကြတော့အိုဇုန်းနဲ့တန့်စင်တယ်ဒီအောက်ဆီဒိုက်စ်လောက်တာပေါ့လေဒါကိုကျွန်တော်တို့ကဓာတ်တိုးစီလို့ခေါ်တယ်အဲ့ဒါဘက်တီးရီးယားတွေကုန်သွားအောင်ပိုင်ရိုဂျင်တွေ free ဖြစ်အောင်လို့လုပ်ပြီးတော့လူတွေတောက်သုံးလို့ရတယ်အန္တရာယ်အမှန်အနဲပါတယ်အဲ့တော့တချို့ကတော့ဒါကိုဟိုထမင်းချိန်ဟင်းချိန်သုံးရင်ကလိုရီတက်ရောက်မှုရှိတယ်လို့ယူဆကြပါဒါကမှမှန်ပါဘူးအဲ့ရေသန့်ကိုသုံးဆွဲလို့ရပါတယ်ချက်ပြုတ်နေရာတွင်ဖြစ်ဒီရင်ွေးကျူဝဲတော့တောက်ရွေးဖြစ်ဘာမှပြဿနာမရှိပါဘူးရေတန်းပြုတ်လို့တဲ့ခါကျတော့ reverse osmosis နဲ့တန့်စင်အောင်လုပ်လိုက်ပါပိုးတိုင်တော့ဘာမှပြီမှာအဓိကတော့ UV light ဖြတ်တာပေါ့ဘာမှလည်းစိတ်ပူစရာမရှိဘူးလို့ကျွန်တော်ပြောချင်ပါတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ခုတော့ကျွန်တော်တို့ရဲ့စနေမနေ့အစီအစဉ်တွေလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန့်သတင်းတွေကိုကျွန်တော်ကပဲပြန်လည်စူးစီးတင်ပြပါမယ်ခင်ဗျာ။ဒီကနေ့ဇန်နဝါရီလ4ရက်နေ့မှာကြောက်တဲ့89ကြိမ်မြောက်မြမလွတ်လပ်ရေးနေ့မှာမြမပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကအခိုင်အမာဆက်လက်ရပ်တည်နေတဲ့ဆိုတာကိုထပ်လောင်းပြောကြားပါကြောင်းအမေရိကန်နိုင်ငံရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။မြမကိုနိုင်ငံတစ်ခုအဖြစ်ကိုယ်ကျင်းမာကိုဖန်တီးခွင့်ရှိတယ်ဆိုတာကိုအစိုးဆုံးအသိအမှတ်ပြုတဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုပါဝင်ခဲ့တဲ့အကြောင်းနဲ့ခုချိန်မှာလည်းဒီမိုကရေစီရရှိရေးတည်ငြိမ်ရေးစီးပွားရေးတာယာဝါပြောမှုနဲ့လူ့အခွင့်အရေးတွေကိုခံစားခွင့်ရဖို့ကြိုးပမ်းနေကြတဲ့မြန်မာပြည်သူတွေနဲ့အတူတရားရဲရပ်တည်နေပါတဲ့အကြောင်းဇန်နဝါရီ3ရက်နေ့မှာနေဆွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။နောက်သတင်းတပုတ်မှာတော့တရုတ်အစိုးရအနေနဲ့မြန်မာအရေးမှာဝင်ရောက်ဆွတ်ဖက်နေတာတွေရပ်ဖို့မြန်မာအနုပညာရှင်တွေဦးဆောင်ပြီးအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကတရုတ်တိုင်အောင်ရှိမှာရာသီဥတုဆိုးရတဲ့ကြာပဲတောက်ချန်တွေကတမုံတွေတီးပြီးစူဝေးဆန္ဒပြခဲ့ကြပါတယ်။တရုတ်နိုင်ငံအနေနဲ့အင်းဒီဂျင်းကောင်းပိတဖို့တောင်းဆိုပါတယ်တရုတ်အစိုးရဟာအနာသိန်းစစ်ကောင်စီကိုထောက်ခံအားပေးနေပြီးမြန်မာအရေးမှာဝင်ရောက်ဆွတ်ဖက်နေတယ်လို့ဆန္ဒပြသူတွေကပြောပြီးတော့ဒါကိုမြန်မာလူထုကလက်မခံဘူးဆိုတာကိုပြသတိုင်းနေတဲ့ခုလိုစူဝေးဆန္ဒပြတာလို့ဥဆောင်ဆန္ဒပြတဲ့အမှုပညာရှင်တွေကပြောပါတယ်ခင်ဗျာဒီနေ့တွေထိတ်တန့်သတင်းတွေကတော့ဒီလောက်ပါပဲခင်ဗျာအခုမနက်ခင်းအစီအစဉ်ထုတ်လို့ရမှုကကုညာဝင်းအောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့အစီအစဉ်မှုဖြစ်ဆောင်ရွက်ခဲ့တဲ့ညီညာဖြစ်ပါတယ်။စနေမနေ့အစီအစဉ်တွေကို Radio PN VOA website, YouTube, Facebook စာမျက်နှာတွေကနေနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်။ VOA American အသံရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲဆုံးသတ်ပါစေ။သောတာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းသောကခပ်ပဲရှင်ခြင်းမီနှစ်သက်ခုအချိန်ခါမှာကျန်းမာရှင်လန်းကြပါစေ။